Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ် February 8ရက်တနင်္လာနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျမခင်မြွှေထွေးပါ။ဒီကနေ့ပထမဆုံးစတင်တဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာလာမယ့်အစိုးရအသစ်အတွက်သမရနဲ့ဒုသမရနေရာရွေးချယ်မယ့်လုပ်ငန်းစဉ်တွေကိုရှေ့လ18ရက်နေ့မှာစတင်မယ့်အကြောင်းကြေညာသွားပါတယ်။မြောက်ကိုရီးယားကတာဝန်ဖြစ်ဒုံးကျည်နောက်တစ်ကြိမ်ဆက်သက်ဖြစ်လုခဲ့တဲ့အပေါ်မှာနိုင်ငံတကာမှာတော့စိုးရိမ်မှုတွေပိုပြီးတိုးလာနေပါတယ်။တခါထိုင်ဝမ်မှာတော့တောက်ချာနေကအင်အားပြင်းကနေကြောင်ပြုံးချခဲ့တဲ့အပျက်စီးပုံတွေထဲကနေလူ၂ယောက်ကိုဒီနေ့အသက်ရှင်လျက်ကယ်တင်နိုင်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်ကြောင်းကြေညာလိုက်ပြီးဖြစ်ပါတယ်
။နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းတို့ကိုပြည်တော်စုလွတ်တော်ဆိုင်ရာဥပဒေဤဥပဒေများနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေဤဥပဒေများနဲ့ညီဆက်လက်ဆောင်ရွက်သွားမှာ
ပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခိုင်တန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်နိုင်ရေးမဖြစ်နိုင်ရေးနဲ့ပုံမှန်59စာလုံးပြင်ဆင်ရေးတွေအပြင်တိုင်းဒေသကြီးတွေနဲ့ပြည်내အသီးသီးကလွှတ်တော်အစည်းအဝေးတွေစတင်ကျင်းပနေတဲ့အကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးနဲ့ပတ်သက်ပြီးအွန်လိုင်းပေါ်ကချင်းချောက်ခဲ့သူဝန်ချတောင်းပန်မှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မသိရင်ထိုက်တို့ကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ပထမပုံမှန်အစည်းအဝေးကိုဒီနေ့နေပြည်တော်မှာစတင်ကျင်းပပါရယ်အသစ်ဖွဲ့စည်းမဲ့အစိုးရအသစ်အတွက်သမ္မတနဲ့ဒုသမ္မတတွေရွေးချယ်တင်မြှောက်မဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုတော့ရှေ့ဒီမတ်လ18ရက်နေ့မှာစတင်မဲ့အကြောင်းပြည်ထောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကဒီနေ့လွှတ်တော်မှာကြေညာသွားပါရယ်အဲ့ဒီတည့်ရက်ထဲမှာပဲသမ္မတနဲ့ဒုသမ္မတတွေကိုမဲခွဲအတည်ပြုဆုံးဖြတ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြည်ခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နှစ်ရက်စလုံးမှာအများစုအနိုင်ရထားတာကြောင့် NLD ကိုယ်စားလှယ်တွေထဲကပဲသမရဖြစ်လာနိုင်ပွဲရှိနေတာပါ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကတော့လက်ရှိဖွဲ့စည်းပုံပါတာမြင့်ချက်ကြောင့်သမရတာဝန်ယူဖို့မဖြစ်နိုင်ပေမဲ့လို့ဒေါက်ဆန်းစုကြည်သမရဖြစ်ရေးကိုကန့်သတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကို NLD လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးတော့ယာယီဆိုင်ငံ့နိုင်တဲ့ဆိုတဲ့အမှန်စပြောဆိုမှုတွေကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်ဒီကနေ့စတင်တဲ့ပြည်သူ့လွှတ်တော်အစည်းအဝေးကိုပြည်သူ့လွှတ်တော်နာယကဟောင်သူရဥွှေမန်းလည်းလေ့လာသူအဖြစ်နဲ့တက်ရောက်ခဲ့တယ်လို့သမ္မတဦးသိန်းစိန်ကလည်းဒီကနေ့တဝန်လွှာတစောင်းပေးပို့ခဲ့ပါဗျ။ဖွဲ့စည်းပုံနဲ့အညီပေါ်ပေါက်လာတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်သိရဲ့ပထမပုံမှန်အစည်းအဝေးဒီကနေ့စတင်ကျင်းပနိုင်တဲ့အပေါ်မှာသူ့အနေနဲ့အထူးဝမ်းမြောက်ရတဲ့အကြောင်းနဲ့ဥပဒေပြည်ရေးဆိုင်ရာအမြင့်ဆုံးအဖွဲ့ဖြစ်တဲ့ပြည်သူ့လွှတ်တော်အနေနဲ့တိုင်းပြည်နဲ့လူထုအတွက်အကျိုးရှိမဲ့ဥပဒေတွေကိုအသစ်ပြထမ်းပြင်ဆင်ရုပ်သိမ်းတာတွေလှုပ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံခြေကဥပဒေကိုထိန်းသိမ်းကာကွယ်ပြီးဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေနဲ့အညီအလေးထားဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတဝန်လွှာထဲမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားရဲ့အန်တုတဲ့လုပ်ရက်အဖြစ်တနင်္ဂနွေနေ့ကဒုံးပျံစမ်းသပ်ပစ်လွတ်မှုနဲ့ပြီးခဲ့တဲ့လကနျူကလ িয়ার စမ်းသပ်မှုတွေအပေါ်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအတွက်တော့ပြည်တွင်းပြည်ပမှာပါတနည်းတဖုံအာသာချက်ဖြစ်စေခဲ့ပါတယ်။ပြည်တွင်းမှာတော့ရန်လိုတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်ကနေတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကာကွယ်နိုင်အောင်မမမမတ်ရက်တဲ့လူငယ်ခေါင်းဆောင်အဖြစ်နဲ့အစိုးရပိုင်းသတင်းကဖော်ပြခဲ့ပါတယ်။တနင်္ဂနွေနေ့ကဒုံးပျံပစ်လွတ်မှုဟာလည်းအရှိန်ဟုန်နဲ့တိုးတက်လာတဲ့နိုင်ငံရဲ့နည်းပညာပိုင်းဆိုင်ရာအောင်မြင်မှုကြီးဖြစ်ပြီးနိုင်ငံသားတွေအတွက်ဂုဏ်ယူစရာအဖြစ်နိုင်ငံပိုင်းသတင်းဌာနကဖော်ပြပါတယ်။မြောက်ကိုရီးယားတို့လွှတ်တင်လိုက်တဲ့ဒုံးပျံကနေကမ္ဘာပတ်လမ်းထဲကိုအရာဝတ္ထုနှစ်ခုပို့ဆောင်ခဲ့ပေမဲ့အချက်ပြအဆက်အသွယ်ရတယ်မရဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့အမေရိကန်ပူးရဲအာကသစီမံခန့်ခွဲမှုဌာနကပြောပါတယ်။65မိနစ်တိုင်းမှာကမ္ဘာတစ်ပတ်ပတ်တဲ့2012ခုနှစ်တုန်းကမြောက်ကိုရီးယားတို့လွှတ်တင်ခဲ့တဲ့ဂျိုရုကတော့အချက်ပြအဆက်အသွယ်တစ်ခါမှဖမ်းယူမရရှိခဲ့ပါဘူး။မနစ်တနင်္ဂနွေနေ့ကမြောက်ကိုရီးယားဘက်ကတာဝတ်ပြစ်ဒုံးပျံပစ်လွတ်မှုကြောင့်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်တစ်ဖက်သက်တမ်းခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့အတွက်လည်းမြန်မြန်ဆန်ဆန်လှုပ်ဆောင်လာနေပါတယ်
။ထိုင်ဝမ်ကျွန်းပေါ်ကထိုင်နှမ်းမြို့မှာလူပေါင်း36ယောက်ထဲမှနေသေဆုံးခဲ့ရတဲ့တောက်ကြနေကအင်အားပြင်းငလျင်ကြောင့်ပြိုကျသွားတဲ့ဒီ18တက်တိုက်ရဲ့အပြက်စီးပုံတွေကြားကနေအသက်ရှင်လျက်လူ၂ယောက်ကိုဒီနေ့မနက်ပိုင်းမှာပဲကယ်ဆယ်နိုင်ခဲ့ပါတယ်။ဆောင်ဝင်လင်းလို့ခေါ်တဲ့အမျိုးသမီးကိုသူ့မျိုးသားရဲ့အလောင်းအောက်ပြိနေရာကနေကယ်တင်နိုင်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ သူတို့ရဲ့သားဖြစ်တဲ့အသက်2နှစ်အရွယ်ကလေးငယ်ရဲ့အလောင်းကိုလည်းသူတို့ဘေးမှာပဲတွေ့ခဲ့ရတာပါရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဲ့ဒီအမျိုးသမီးရဲ့မိသားစုဝင်9ဦးကိုရှာဖွေနေကြပါတယ်နောက်ထပ်ကယ်ဆယ်နိုင်ခဲ့တဲ့သူကတော့လီဆန်တီယန်ဆိုတဲ့သူပါသူ့ကိုကယ်ဆယ်ဖို့ကြိုးစားနေချိန်တစ်လျှောက်လုံးမှာကယ်ဆယ်ရေးသမားတွေနဲ့သူနဲ့အပြန်အလှန်စကားပြောနေခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်အပြည့်စည်းပုံအောက်ကနေလူပေါင်း300ထက်မနည်းကတင်နိုင်ခဲ့ပြီးလူတရာကျော်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တိုင်တန်ဆူရလက်ထောက်အထွေထွေအထူးရေးမှူးလီရှင်ချန်းက VOE ကိုပြောပါတယ်ဒီငလင်တန်ခရယာသူတွေအတွက်ကယ်ဆယ်ရေးလုပ်သားအဖွဲ့16ဖွဲ့နဲ့အယောက်900ထက်မနည်းတဲ့အကြံပေးပညာရှင်တွေပူးပေါင်းပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြပါတယ်ရှင
်2008ခုနှစ်တုန်းကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း166ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်မှုနဲ့အမေရိကန်ကျင်းထောင်တစ်ခုမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အမေရိကန်နိုင်ငံသားတဦးကဒီကနေ့အိန္ဒိယတရားရုံးတစ်ခုကိုအင်တာနက်ကနေဗီဒီယိုရုပ်သံနဲ့ထွက်ဆိုသွားတာမှာမွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်လပိုင်းတွေအတွင်းပါကစ္စတန်ခြေဆိုင်လက်ရှ်ခါ-ဤထိုက်ပါအကြမ်းဖက်အဖွဲ့ဟာမွန်ဘိုင်းမြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားခဲ့ပေမဲ့နှစ်ကြိမ်တိုင်တိုင်မအောင်မြင်ခဲ့ဘူးလို့ပြောသွားပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ရမှာပါဝင်မှုနဲ့1935နှစ်ချမှတ်ခံထားရတဲ့ဒေးဗစ်ဟက်ဒလီကိုအမေရိကန်ပြည်ထောင်စုကဘယ်အချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာတော့မသိရပါဘူး။မွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်လက်ရှ်ခါအီထိုက်ပါအကြမ်းဖက်အဖွဲ့ကလှုပ်ဆောင်ခဲ့တာလို့အိန္ဒိယဆိုရကဆွတ်ဆွဲပြောဆိုထားပြီးဒီတိုက်ခိုက်မှုစီစဉ်ခဲ့ချသူတွေကိုနှိမ်နှင်းဖို့ပါကစ္စတန်ဆိုရကိုဖိအားပေးတိုက်တွန်းနေချိန်မှာဟက်ဒလီရဲ့အခုထွက်ဆိုချက်ကအိန္ဒိယကိုပိုပြီးရမ်းပုံမိကြဖြစ်လာစေမဲ့ပုံရှိပါတယ်။2008ခုနှစ်တုန်းကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့တော်မှာလက်နက်တွေအပြည့်ကိုင်းဆောင်လာတဲ့တနတ်သမား10ယောက်ကမွန်ဘိုင်းမြို့ရဲ့အကြီးကမြေထားဘူရာယုံဂျူးစင်တာတစ်ခုနဲ့ကျင်းငါးပွင့်ဟိုတယ်တွေကို3ရက်ကြာစီးနင်းဝင်ရောက်ပြီးအကြမ်းဖက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နာရီညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပါမယ်ရှင်။ Syria တူရကီနယ်စပ်ကနေတူရကီနိုင်ငံဘက်ကိုဝင်ရောက်လာနေတဲ့ဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွမ်းမရှိတော့ဘူးလို့တူရကီနိုင်ငံကပြောဆိုနေတဲ့အချိန်ထဲမှာပဲတူရကီကူညီပေးရေးအဖွဲ့တွေကတော့နယ်စပ်ကဒုက္ခသည်တွေကိုယာယီတဲအိမ်တွေနဲ့အထောက်ပံ့ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။တူရကီနိုင်ငံအနေနဲ့ Syria ဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်3သန်းကိုလက်ခံထားပြီးဖြစ်တယ်လို့တူရကီဒုတိယဝန်ကြီးချုပ်နျူမန်ကာတူမက်စ်ကမနေ့ကပဲဒီတူရကီဘာသာနဲ့ထုတ်လင်းတဲ့ CNN တူရကီဌာနကိုပြောသွားတာပါတနင်္ဂနွေနေ့ကစီးရီးယားဒုက္ခသည်တွေအလုံးရင်းဝင်ရောက်လာနေတဲ့ဒီစီးရီးယားနဲ့နယ်စပ်ကိုတူရကီဘက်ကပိတ်ထားတာပါတူရကီနိုင်ငံထဲကိုဝင်ရောက်ဖို့စောင့်နေကြတဲ့စီးရီးယားဒုက္ခသည် 3,500 ကျော်ရှိတယ်လို့တူရကီဆိုရအရာရှိတွေကပြောပါတယ်ရုရှားကြောတော့နောက်ခံပေးထားတဲ့စီးရီးယားဆိုရရဲ့ထိုးစစ်ဆင်မှုတွေကြောင့်စီးရီးယားနိုင်ငံအလက်ပိုမျိုးကနေဒီဒုက္ခသည်တွေအများစုထွက်ပြေးလာကြတာပါလိုအပ်ရင်တော့နေဆက်ကိုဖွင့်ပေးပြီးဒုက္ခသည်တွေကိုလက်ခံသွားမယ်လို့တူရကီသမ္မတရီချစ်တေယအာဒိုဂန်ကပြောပေမဲ့လို့ဘလို့ချင်းဒီမျိုးမှာပြန်ဖွင့်ပေးမယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးစီးရီးယားဒုက္ခသည်ရေးဆွေးနွေးဖို့အတွက်ပြီးခဲ့တဲ့နှစ်ကဒုက္ခသည်တန်းကျော်ကိုလက်ခံထားတဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂလာမာခဲလ်နဲ့တူရကီဝန်ကြီးချုပ်ဒါဗူတိုဂလူတို့ဒီကနေ့အန်ကာရာမြို့တော်မှာတွေ့ဆုံကြဖို့ရှိပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘော့ပြည်နယ်မှာတာလီဘန်အသေးခံဘုံးခွဲတိုက်ခိုက်သူတို့ရဲ့တိုက်ခိုက်မှုကြောင့်အာဖဂန်စစ်သား3ထက်မနည်းသေဆုံးပြီးနောက်ထပ်18ဦးကျော်ဒဏ်ရာရခဲ့ပါတယ်။ဘော့ပြည်နယ်ဒါဒါဒီခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်တပ်မတော်ကစစ်သားတွေလိုက်ပါလာတဲ့ဘတ်စကားကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်အစိုးရအရာရှိတို့ကပြောပါတယ်။မျက်မြင်တချို့ကလည်းသေဆုံးသူ10ယောက်ထက်မနည်းရှိတာကိုသူတို့တွေ့ခဲ့ရတယ်လို့ဒေသဆိုင်ရာသတင်းထောက်တွေကပြောပါတယ်။ဒဏ်ရာသူတွေထဲမှာတော့အာဖဂန်အမျိုးသမီးစစ်သည်၄ယောက်လည်းပါတယ်လို့သတင်းတောက်တွေကပြောပါတယ်။အခုတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။ထိခိုက်သေးခြင်းသူအရေးအတွက်ကိုလည်းတာလီဘန်အဖွဲ့ကပို့ပြီးပြောထားပါတယ်။အာဖဂန်တပ်မတော်ကစစ်သားတွေအလုသွားမဲ့ဘတ်စ်ကားအစဉ်သင့်ဖြစ်လို့ထွက်ခွာနေအခြေမတိုင်ခင်လေးမှာပဲဒီဘတ်စ်ကားပေါ်ကိုအစောကတည်းကကြိုရောက်နေတဲ့အသေးခံဘုံးခွဲသမားကဖောက်ခွဲတိုက်ခိုက်တာလို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်ကိုယ်စားလှယ်တွေတိုက်ရိုက်တွေ့ဆုံကြမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒီလကုန်မှာကျင်းပသွားမယ်လို့အာဖဂန်ပါကစ္စတန်တရုတ်နဲ့အမေရိကန်တာဝန်ရှိသူတွေကြေညာခဲ့ပြီးနှစ်ရက်အကြာမှာအခုအကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။
ရုရှားနိုင်ငံမော်စကိုစိန့်ပီတာစဘတ်နဲ့စဗယ်လော့စကမြို့တွေမှာအကြမ်းဖက်တိုက်ခိုက်မှုကြံစီခဲ့ကြတဲ့ IS စစ်သွေးကြွအဖွဲ့ဝင်9ဦးကိုဖမ်းဆီးလိုက်တယ်လို့ရုရှားနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ကပြောပါရယ် ဒီချက်ဖတ်သမားတွေကိုရေကရရင်းစပါ့ခ်ဒေသကဦးရဲစမြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့သူတို့ဟာတိုက်ခိုက်မှုတွေလုပ်ပြတာနဲ့စီးရီးယားနိုင်ငံကိုထွက်ခွာဖို့စီစဉ်ထားတာဖြစ်တယ်လို့ဖက်ဒရယ်ဆိုရလုံခြုံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အချက်ဖတ်သမားတွေရဲ့နေအိမ်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေတဲ့နေရာမှာတော့တနက်တွေလက်ပစ်ဘုံတွေပါတဲ့ဖောက်ခွဲရေးပစ္စည်းမျိုးစုံနဲ့အစိုးရဝါဒစာအုပ်တွေကိုရှာဖွေတွေ့ခဲ့ရတယ်လို့ Interfax သတင်းဌာနကကြေညာပါတယ်။ဖောက်ခွဲမှုကြံစီသူတွေရဲ့ခေါင်းဆောင်ဟာ IS အဖွဲ့ဝင်တဦးဖြစ်ပြီးတော့တူရကီနိုင်ငံကနေတဆင့်ရောက်လာခဲ့တဲ့သူဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်ရှင်
။ American ပြည်ထောင်စု New Hampshire ပြည်နယ်မှာသမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တရက်အလိုဒီကနေ့မှာတော့ Republican Party ကနေသမ္မတ60လဲလောင်းအဖြစ်အရွေးခံရဖို့ကြိုးစားနေကြသူတွေပြည်နယ်တဝန်းလိုက်လံမဲဆွယ်နေကြပါတယ်။လူမှုစစ်တမ်းအများစုမှာ Donald Trump က Republican 60လဲလောင်းနေကြထိတ်ဆုံးမှရှိနေပေမဲ့ကျန်တဲ့ပြိုင်ဘက်တွေအများအပြားလဲထရန့်နဲ့ပြီးခဲ့တဲ့ Iowa ပြည်နယ်မဲပါတီတွင်မဲပေးပွဲမှာအနိုင်ရလိုက်တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz တို့ကိုအသာစီးရဖို့အကြိတ်အနေစူးစမ်းနေကြပါတယ်။ Iowa ပါတီတွင်မဲပေးပွဲမှာ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio ကတတိယနေရာလိုက်ခဲ့ပေမဲ့စနေနေ့ကရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပြသတဲ့အခြေအတင်ဆွေးနွေးပွဲမှာတော့ Mr. Rubio သမ္မတဖြစ်ဖို့အဆင်သင့်မဖြစ်သေးဘူးလို့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကထုတ်နှက်ခဲ့တဲ့အပေါ်မှာအောင်မြင်မြင်မတုံ့ပြန်နိုင်ခဲ့ပါဘူးရှင
်ထိတ်တန့်ရောက်သတင်းတွေကိုမကင်ပြူထွန်းနဲ့မသိငင်ထိုက်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးအနေနဲ့သမတနဲ့ဒုသမတရွေးချယ်တင်မြှောက်မဲ့အကြောင်းကိုတင်ပြပေးပါပါမြန်မာနိုင်ငံမှာအစိုးရတစ်ခုဦးဆောင်မဲ့သမတနဲ့ဒုသမတတွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမဲ့မတ်လ18ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအဖြစ်နဲ့ပထမဦးဆုံးတင်စတင်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကဒီကနေ့ပဲကြေညာလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်သမတတာဝန်ယူခွင့်မရှိဘဲဖြစ်နေတဲ့အတွက်သမ္မတအစ်တွေတရားဝင်ရွေးချယ်နိုင်ခြင်းလွှတ်တော်အတွင်း၄ပုံ၃ပုံ၂ရာယူထားတဲ့စစ်တပ်နဲ့အပေးအယူညှိနှိုင်းမှုတွေပေါ်ပေါက်လာလိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာပါ။နေပြည်တော်ကလွှတ်တော်အခမ်းအနားတွေမှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်
။အနိုင်ရ NLD ပါတီကဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုစတင်ကျင်းပရမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတများစတင်ရွေးချယ်မဲ့လုပ်ငန်းစဉ်ကျင်းပမဲ့ရက်ကိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အစိုးရတစ်ခုဦးဆောင်မဲ့သူတွေကိုစတင်ရွေးချယ်တင်မြှောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ NLD ပါတီကိုယ်စားလှယ်ပြည်အောင်စုလွတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကဒီကနေ့လွတ်တော်အခမ်းအနားမှာပြောကြားခဲ့တာပါ
သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်များအစုအဖွဲ့လိုက်ဒုတိယသမ္မတဦးစီရွေးချယ်တင်မြှောက်ပြီးပါကသက်ဆိုင်ရာလွတ်တော်အုပ်ထာကရွေးချယ်တင်မြှောက်ခံရတဲ့ဒုတိယသမ္မတအမည်စင်းကိုပြည်အောင်စုလွတ်တော်နိုင်ငံထံသို့တင်ပို့တင်ပြရမှာဖြစ်ပါတယ်
ဒီကနေ့ပြည်တော်စုလွှတ်တော်အခမ်းအနားကိုသမရဦးသိန်းစိန်ပေးပို့တဲ့တဝန်လွှာမှာတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကတိသစ္စာပြုထားတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဖို့တိုက်တွန်းထားပါတယ်။ဥပဒေသေးပြဋ္ဌာန်းခြင်းပြင်ဆင်ခြင်းနဲ့အသိရေးဆဲရမှာလည်းဖွဲ့စည်းပုံနဲ့အညီဆောင်ရွက်စီလိုကြောင်းဖော်ပြထားတဲ့သမရရဲ့တဝန်လွှာကိုပြည်တော်စုလွှတ်တော်နာယကကလွှတ်တော်ကိုယ်စားလှယ်တွေကိုဖတ်ကြားပြခဲ့တာပါ
။ပြည်တော်စုလွှတ်တော်သည်ဥပဒေပြုရေးဆိုင်ရာအမြင့်ဆုံးအဖွဲ့အစည်းဖြစ်သည့်အားလျော်စွာနိုင်ငံတော်နှင့်နိုင်ငံသားများအကျိုးအတွက်ဥပဒေများအသိပြဋ္ဌာန်းခြင်းပြင်ဆင်ပြဋ္ဌာန်းခြင်းရုပ်သိမ်းခြင်းတို့ကိုဆောင်ရွက်ကြရနိုင်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဆောင်ရှောက်ပြီးနိုင်ငံတော်ဥပဒေများကိုလည်းလိုက်နာပါမည်ဟုဂရုသစ္စာပြုထားသည့်အလျောက်ဖွဲ့စည်းပုံအခြေခံဥပဒေပါတက်ထမ်းချက်များနှင့်ညီညွတ်မှုရှိစေရေးအလေးထားဆောင်ရွက်ကြမည်ဟုမျှော်လင့်မိပါသည်
လာမယ့် match လ18ရက်မှာနာမည်ဆင်းတွေထုတ်ပြန်ကြေညာပြီးရင်ထုတ်ပြန်ခံရတဲ့သမ္မတလောင်းယာထားခံရသူတွေဟာနိုင်ငံတော်သမ္မတအတွက်သတ်မှတ်အရေးချင်းနဲ့ပြည်စုံချင်းရှိမရှိကိုစစ်ဆစ်ဖို့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကစစ်ဆစ်ရမှာဖြစ်ပါတယ်။သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့မှာလွှတ်တော်နှစ်ရက်ကလွှတ်တော်ဥက္ကဋ္ဌ2ဦးဒုဥက္ကဋ္ဌ2ဦးအပြင်လွှတ်တော်နှစ်ရက်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်မှာဖြစ်ပါတယ်။ဒီအဖွဲ့ကလွှတ်တော်နှစ်ရက်နဲ့သမရတာအစုအဖွဲ့ကသမရလောင်းနေရာဒုတိယသမရနေရာအတွက်ရွေးချယ်လိုက်တဲ့၃ဦးတည်းကနေနိုင်ငံတော်သမရဖြစ်မဲ့သူကိုဆန္နာမဲပေးရွေးချယ်သွားရမှာဖြစ်ပြီးမဲအများဆုံးရသူကသမရဖြစ်မှာဖြစ်ပါတယ် လက်ရှိမှာရောင်စန်းစုကြည်ကိုသမရဖြစ်ဖို့အတွက်တမရော်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တပ်ပိုင်းကရောအန်အဒီဘက်ကပါဒါကိုအတည်ပြုပေးခြင်းမရှိသေးပါဘူး။ရောင်စန်းစုကြည်သမရဖြစ်ဖို့တားဆီးထားတဲ့50ကိုစာလုံးဥပဒေပြင်ဆင်ဖို့ကိုလည်းတပ်ပိုင်းဆိုင်ရာဘက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲထားရှိလိုပါတယ်။ဒီကြတဲ့ ုံးဥရီဆိုင်ငံ့ဖို့လှုပ်ဆောင်လာပါကလေဖွဲ့စည်းပုံမှာဆိုင်ငံ့လှုပ်ဆောင်ဖို့မပါဝင်တာကြောင့်လက်ခံဖို့မရှိဘူးလို့အမည်မဖော်လိုတဲ့တက်မတော်သားကိုစဲတဲ့ဦးကပြောပါတယ်ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ကြံ့ခိုင်ရေးပါတီအမတ်အနေနဲ့ဝင်ရောက်ရှင်ပြန်ရွေးချယ်ခံရမှာရွေးချယ်ခံရသူဦးလှထွေးဝင်းကတော့59စာလုံးပြင်ဆင်ရေးစာငန့်ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။လောလောဆယ်တော့ဘာမှမပြောနိုင်လေဟိုနေ့ကလည်းပြောထားတယ်လေ။နော်လောလောဆယ်တော့ဘာမှမှတ်ချက်ပြုစရာမရှိသေးပါဘူး။နည်းနည်းစောပါသေးတယ်လို့နော်။အခုကဂျားရဲကသာပြောနေတယ်။ကာယကံရှင်တွေကဘာမှမပြောသေးဘူး။ဟိုအငယ်ပြောထားတဲ့အတိုင်းပဲသူကအမျိုးသားအကျိုးစီးပွားဘက်ကကာကွယ်ပါမယ်လို့ပြောထားတဲ့အတွက်အဲ့တိုင်းပဲရက်တည်မှာပ
ါလက်ရှိမှာတမရရွေးချယ်ဖို့ရက်သတ်မှတ်လိုက်ပေမဲ့တမရဘယ်သူဘယ်ဝါဆိုတာကိုခံမှန်းချက်အနေနဲ့သာသတင်းတွေအမျိုးမျိုးထွက်ပေါ်နေပေမဲ့အတည်ပြုလို့မရသေးပါဘူးခေါင်းဆန်းစုကြည်တမရဖြစ်ဖို့တမရနဲ့ညှိနှိုင်းနေတယ်လို့သတင်းတွေထွက်ပေါ်နေတယ်လို့ NLD ပါတီအနေနဲ့59စာလုံးဥပဒေမပြင်ဆင်နိုင်သေးခင်မှာယာယီတမရတင်ဖို့လှုပ်ဆောင်မယ်လို့လည်းသတင်းတွေထွက်နေပါတယ်ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမရဟာသူတက်တမ်းမကုံဆုံးမီမှာဆန္ဒအလျောက်သမရနေရကနေနှုတ်ထွက်နိုင်ပါတယ်ဒီလိုအချိန်မှာဒုသမရတဦးကယာယီသမရအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကသမရအဖြစ်ရထားခံရမယ်ဒုတိယသမရတဦးကိုရွေးချယ်ရမှာဖြစ်ပါတယ်ရှင
်မမေခသတင်းပြပခဲ့တာဖြစ်ပါတယ်ရှင်ကိုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမ္မတဖြစ်နိုင်ရေးမဖြစ်နိုင်ရေးနဲ့ပုံမှန59စာလုံးပြင်ဆင်ရေးအကြောင်းတွေကိုတင်ပြပေးမှာဖြစ်ပါတယ်နိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်မဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုလာမယ့်လလယ်လောက်မှာကျင်းပမှာဖြစ်ကြောင်းဒီကနေ့ကြေညာလိုက်ပြီးတဲ့နောက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတဖြစ်နိုင်ခြင်းရှိမရှိပေါ်အများပြည်သူတွေစိတ်ဝင်စားမှုဟာပုံမှန်မြင့်တက်လာနေပါတယ်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်မဖြစ်ရွေးချယ်နိုင်မယ့်အလားအလာကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့နိုင်ငံတော်သမ္မတဒုသမ္မတတွေရွေးချယ်တင်ပြောင်းနိုင်ဖို့အတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေအစုအဖွဲ့လိုက်စည်းဝေးကိုလာမယ့်မတ်လ18ရက်နေ့မှာကျင်းပမှာဖြစ်ကြောင်းကိုပြည်တော်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းကဒီကနေ့ကြေညာလိုက်ချိန်မှာရွေးကောက်ပွဲမှာမဲအများဆုံးနဲ့အနိုင်ရထားတဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမ္မတဖြစ်မဖြစ်ကိုလူများကစိတ်ဝင်စားနေတယ်လို့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးအတွက်အအတားဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးပြင်ဆင်ရေးအပေါ်မှာလည်းစိတ်ဝင်စားလာနေပါတယ်ပုံမှန်59စာလုံးပြင်ဆင်နှံရေးအလားအလာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကအခုလိုတုံ့တက်ပါတယ
်ဆိုင်ရမှာတော့ဖြစ်နိုင်တယ်ပြင်ဆင်လာဆိုရင်တော့ဒီလောက်မဲ့မရဘူးပေါ့ဗျာနောက်နောက်ပြင်ဆင်လာကလည်းမအောင်မြင်ခဲ့ဘူးဆိုတော့ဗျာဒီပြင်ဆင်နဲ့လမ်းညံကတော့နောက်တစ်ခါပေါ်လို့မရဘူးပေါ့ဗျာအဲယာယီဆိုင်ရနေဆိုတာကဥရတက်ထားပြတရားကိုဖြစ်စေအတိတ်ကပိုင်းကိုဖြစ်စေဖြစ်တဲ့ယာယီမတုံးဘူးဆိုတဲ့ပုံပေါ့ဆိုင်ရမယ်ဆိုရင်ပြည်တော်စုလွတ်တော်မှာဒါအစည်းအဝေးတယောက်တဲ့အမအများစုရဲ့ဆန္ဒနဲ့ဆိုင်မယ်ဆိုရင်ဆိုင်လို့ရတယ်ပေါ့အဲ့တော့ဒါကတော့ကျွန်တော်တို့ဒီတိုင်းပြည်မှာနိုင်ငံရေးအကြအတဲပေါ်တဲ့အခါတိုင်းပြည်ရဲ့အကျိုးအတွက်ပိတ်အရေးကြီးလာတဲ့အခါမျိုးတွေမှာသုံးနှစ်သုံးထရှိပါတယ်ဒီဆိုင်ရမယ်ကိစ္စပေါ့လေ1999ခုနှစ်ကလည်းဒီလိုပဲဥနေဝင်းကိုအင်းသောအစိုးရဝန်ကြီးချုပ်အပြင်နဲ့ဒီတက်တန်း6လတဲ့ပို့ပြီးတော့ကျွန်တော်တို့ခတ်မှုနိုင်ငံရေးခြေနေရလိုအပ်နေတယ်သို့တော်လည်းပဲဖွဲ့စည်းပုံက6လတဲ့ပို့ပြီးတော့မခံရဘူးလို့သူကသတ်မှတ်ထားတော့အကျအသေးဖြစ်တယ်ဖွဲ့စည်းပုံကလည်းမပြင်းပြင်းကြဘူးအဲ့ဒီတော့ယာယီရဆိုင်နေဆိုပြီးတော့ဟောကောင်းစဉ်တော့ပြင်ဆင်ချက်ဥပဒေပေါ်ကယာယီရဆိုင်နေဆိုဆုံးဖြတ်ခဲ့တယ်အဲဥပဒေကြံဥပဒေတစ်ခုထုတ်ပြန်ခဲ့တယ်ပေါ့
တရားလွှတ်တော်ရှေ့နေကြီးတူဦးဖြစ်တဲ့ဦးမမောင်ဝင်းကတော့အင်ဆောင်ဆိုးရလက်ထက်ကဆိုင်ငန်းတဲ့အပေါ်မှာအခုလိုထောက်ပြပါတယ
်အဲဒီခါကတော့သဘောကတော့ဟိုဥပဒေကိုဒီဟိုမျှော်ကြိုးလို့ကျင့်သုံးတဲ့သဘောမျိုးဖြစ်နေပါတယ်ဥပဒေကိုတည့်တဲ့အိဗယ်ဖွင့်စီပြီးကျင့်သုံးမယ်ဆိုရင်တော့ဒီဥစ္စာဆိုင်ငန်းလို့လည်းမရပါဘူးနောက်ဟိုအဲ့ဒီဥနုတို့ဥမင်းဝင်းတို့ကလုပ်ခဲ့တဲ့ဟာလေးကတော့တို့ဒီဆိုင်ငန်းတဲ့ဥပဒေတရားကိုဟိုပြတ်ချမ်းပြီးတော့မှတရားတော်တော်ကြောက်ကြံ့ကြံ့ပြီးလုပ်တဲ့သဘောတော့ရှိပါတယ်ဒီလိုကြီးဒါတိုင်းတန်းပြီးတော့ဆိုင်ငံ့တာတော့မဟုတ်ပါဘူးဒီလိုလမ်းကြောင်းကောင်းလို့ဖြစ်နိုင်လဲဆိုရင်တော့ဒီကျွန်တော်တို့4-6ကိုပြင်ပြီးတော့မယ်သွားတဲ့နိုင်လမ်းပေါ့နော်
လောလောဆယ်မှာတော့ပုံမှန်59စာလုံးကိုလွှတ်တော်တွင်မှာတက်မတော်ရဲ့သဘောမပါဘဲဆိုင်ရမယ်ဆိုရင်နိုင်ငံရေးအရာထိတိုက်ရင်ဆိုင်တွေ့ရမယ့်အခြေအနေတွေရှိနေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးအောင်သူငင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်မြင်လာတော့ဒီလိုကအချိန်ရောယူရမယ့်အနေအထားရှိပါတယ်။တက်မတော်ဘက်ကလည်းစိုးကြီးဘုံမပြင်းဘူးလို့သူမပြောဘူး။ဒါပေမဲ့စိုးကြီးဘုံကပါတဲ့ရှင်တဲ့လုပ်ငန်းစဉ်တွေအတိုင်းပေါ့ဗျာ။ဒါဖြစ်ပြီးတင်သွားဆိုတာမျိုးရှိပါတယ်။ဒါလိုနေသားမှာကြတော့တက်ချင်းကြီးရာဒီသုံးပါးတစ်ခုလေးကိုချက်ပြီးတော့ဟိုဗျခိုင်းညံထားတာဟာမျိုးပေါ့နော်။ဒါဒါမျိုးတွေကဖြစ်ဖို့ဆိုလို့ရှိရင်နည်းနည်းဟိုတက်မတော်ဘက်ကလည်းလက်ခံဖို့ဖက်လိုက်နေလို့ကျွန်တော်ဖြစ်နေ
။ဒီကနေ့နိုင်ငံတော်တမရဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နိုင်ကစီကိုပေးပို့တဲ့တဝင်းလွှာမှာပြည်ထောင်စုလွှတ်တော်ဟာဥပဒေပြည့်ဆိုင်ရာအမြင့်ဆုံးဖွဲ့အစည်းဖြစ်တဲ့အလျောက်နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးအတွက်ဥပဒေကိုအသစ်ပြဋ္ဌာန်းတာပြင်ဆင်တာရုပ်သိမ်းတာတွေကိုဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းခြင်းနဲ့အညီအလေးထားဆောင်ရွက်မယ်လို့မျှော်လင့်ကြောင်းရေးသားထားပါတယ
်။ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့တိုင်းဒေသကြီးတွေနဲ့ပြည်내အသီးသီးကလွှတ်တော်အစည်းအဝေးတွေစတင်ကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းဒေသကြီးပါဝင်တိုင်းနယ်ပြည်내14ခုမှာဒုတိယကြိမ်တိုင်းဒေသကြီးနဲ့ပြည်내လွှတ်တော်အစည်းအဝေးတွေကိုဒီကနေ့ဖေဖော်ဝါရီ10ရက်နေ့မှာစတင်လိုက်ပါတယ်။ရှမ်းနဲ့ရခိုင်ပြည်နယ်ကလွဲလို့ကြံတိုင်းနဲ့ပြည်နယ်တည်တီကလွှတ်တော်ဥက္ကဋ္ဌတွေကိုတနင်္ဂနွေလုံးတိုင်းတာနဲ့2015ရွေးကောက်ပွဲတခဲနဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေထဲကရွေးချယ်ခဲ့ကြပါတယ်။ဒီသတင်းပြေစုံကိုတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းနောက်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင
်။ဟုတ်ကဲ့ဒီကနေ့ရန်ကုန်တိုင်းဒေသကြီးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဖြစ်တဲ့တဂုံမြို့နယ်မဲဆန္ဒနယ်ကဦးတင်မောင်ထွန်းကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးကမာရွတ်မဲဆန္ဒနယ်နှစ်ကဦးလင်းနိုင်မြင့်ကိုတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေပြုရာမှာပုဂ္ဂိုလ်အဖွဲ့အစည်းလူမျိုးဘာသာစတဲ့အစွဲတွေမထားဘဲအဂတိတရားကင်းကင်းနဲ့ပြည်သူနဲ့နိုင်ငံအကျိုးကိုသာအလေးထားဆောင်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအသက်ဦးတင်မောင်ထွန်းကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့အဓိကတာဝန်ဟာသူတွေပြုရတာဝန်ဖြစ်တာနဲ့ညီသူတွေကြများရေးဆွဲခြင်းသူတွေများပြည်စီရေးဆွဲခြင်းသူတွေပြည်များပြတ်ခိုင်းခြင်းတို့ကိုပြုလုပ်တဲ့နေရာမှာပုံပွင့်ဆွဲအဖွဲ့အစည်းဆွဲလူမျိုးဆွဲဘာသာဆွဲစတဲ့အာဂိတရားများကိုကင်းရှင်းသွင်းသွားနေဒီလူလူတို့အကျိုးနိုင်ငံအကျိုးကိုရှေးရှုပြီးကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ပါလေ
လက်ရှိလွတ်တော်သက်သန်းမှာဖြည့်ရှင်းရမယ့်ပြဿနာတွေကအင်မတန်များတာမို့လာမယ့်အစိုးရအသစ်အပေါ်ပြည်သူလူထုရဲ့မျှော်လင့်ချက်ကြီးမားမှုကလွတ်တော်ကိုယ်စားလှယ်တွေအတွက်အဓိကစိန်ခေါ်မှုဖြစ်လာမယ်လို့တင်ငန်းချုံမဲဆန္ဒနယ်ရဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကပြောပါတယ်
ပြဿနာတွေကကြည့်မယ်ဆိုရင်ကျွန်တော်တို့ကတနိုင်ကလုံးတိုင်းတာနဲ့ရောနောက်ပြီးတော့တိုင်းနေပြည်နယ်တွေမှာသူကတိကျပြဿနာတွေအများကြီးပဲအဲ့ပြဿနာတွေထဲမှာလည်းချို့ရတယ်ကကပြဿနာအတိမ်နဲ့ကအရန်နဲ့နေတဲ့အခါမှာဖြည့်ရှင်းမှုခက်ခဲတာမျိုးတွေလည်းရှိကောင်းရှိနေတယ်အဲ့တော့အဲ့ဒီဟာတွေကပြဿနာပေါ့နော်နောက်တစ်ခုကအဓိကစိန်ခေါ်မှုကတော့ဒီလူလူရဲ့ expectation ပေါ့နော်လူလူရဲ့မျှော်လင့်ချက်အရန်မြင့်ပါတယ်အဲ့လိုမြင့်ပါတဲ့အကြောင်းမျိုးလူလူရဲ့မျှော်လင့်ချက်တွေအကုန်လုံးကို 100% ဖြည့်ဆည်းဖို့ကြိုးစားတဲ့နေရာမှာလဲဒါလွှတ်တော်ကိုယ်စားလှယ်အတွက်ဒါကြီးမားတဲ့စိန်ခေါ်မှုပဲကျွန်တော်အဲ့လိုမြင်ပါတယ
်တမရော်သားကိုယ်စားလှယ်တဦးအနေနဲ့တော့ဒုတာဝန်အရေးသုံးပါနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်ကိုသာဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ဗိုလ်မှူးကျော်စင်ဦးကပြောပါတယ်
ကျွန်တော်အနေနဲ့ကတော့တမရော်သားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါကျွန်တော်တို့ကဒီဒုတာဝန်အရေးသုံးပါအောင်နဲ့ဒီလွှတ်တော်လား2008ဖွဲ့စည်းပုံအခြေခံဥပဒေဒါကိုကာကွယ်ဆောင်ရှောက်ရမယ်ဒါကိုပဲအဓိကဒါကျွန်တော်တို့ကာကွယ်ဆောင်ရွက်တာပေါ့အခုဒီလွှတ်တော်မှာဆိုရင်လည်းဒါအကုန်လုံးပေါ့နော်ဒီဒုတိယစာပြေထားတဲ့အတိုင်းပဲဆောင်ရွက်ကြရမှာပေါ့
ပြည်ခိုင်ပြိုးပါတီအနေနဲ့တော့ရန်ကုန်တိုင်းအတွင်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာနေရအနေငယ်ပဲအနိုင်ရရှိခဲ့တာမို့ကိုမျိုးနယ်အတွက်တောင်မှကပဲအခြားမျိုးနယ်တွေအတွက်ပါအခုလွတ်တော်မှာတင်ပြဆောင်ရွက်တော့မှာဖြစ်ပြီးအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အရင်ရန်ကုန်တိုင်းဒေသကြီးလုံချုံကြီးနဲ့နေဆက်ရေးရာဝန်ကြီးဖြစ်ခဲ့တဲ့ကိုကိုကျွန်းမျိုးနယ်မဲဆန္ဒနယ်အမတ်တရေလွတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကပြောပါတယ
်အဓိကတော့ကျွန်တော်တို့ positive အမြင်ပဲဆိုစီဘူးနဲ့ပဲကြောင်းကြည့်ပါမယ်အားလုံးကဒီတိုင်းဒေသကြီးကောင်းဖို့ဆိုရင်ကျွန်တော်အားလုံးပူးပေါင်းဆောင်ရွက်ကျွန်တော်လို့ဆိုကျွန်တော်ကဟိုစန့်ကျင်ပြီးတော့မှအလုပ်မဖြစ်တဲ့ကိစ္စတွေကျွန်တော်မလုပ်ဘူးမလုပ်ချင်ဘူးကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်ပြီးတော့မှကောင်းအောင်ကျွန်တော်လုပ်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့လွတ်တော်တက်တန်းနဲ့နိုင်ရှင်ရင်လက်ရှိလွတ်တော်ဟာဒီမိုကရေစီအင်အားစုတွေအများစုပါဝင်လာတာမို့ဒီမိုကရေစီနီးကြတဲ့အပြောင်းလဲမျိုးဖြစ်လာလိမ့်မယ်လို့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းနာရေးရာကိုယ်စားလှယ်ဦးစော်အီမောင်ကပြောပါတယ်
ပထမချိန်လွတ်တော်တက်တန်းကတော့USTP ကအမှတ်တင်များတာပေါ့နော်အခုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှတ်တင်များတယ်အဲ့တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အများသောအပြင်ဒီမိုကရက်တစ်တင်များတယ်လေဒီမိုကရက်တစ်အင်အားစုဒီမိုကရက်တစ်အင်အားစုများတဲ့အခင်းချင်းဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုအားလုံးကလိုလားနေတဲ့ဒီမိုကရေစီထွန်းကားရေးကတော့အရင်ထက်တော့ပိုကောင်းလာလိမ့်မယ်လို့မြင်တယ်ဘိုးချုပ်ကင်မှုတွေလျော့လာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဒီကနေ့တိုင်းနယ်ပြည်နယ်အသီးသီးမှာကျင်းပတဲ့ဒုတိယကြိမ်လွတ်တော်တွေမှာလွတ်တော်ဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်တွေအများဆုံးရွေးချယ်ခံခဲ့ရပေမဲ့လည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအများဆုံးအနိုင်ရတဲ့ရှမ်းပြည်နယ်မှာတော့ပြည်ခံဖြိုးပါတီကိုစားပြုဦးဆိုင်လုံးဆိုင်ကရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပြီးရခိုင်မျိုးသားပါတီကအများဆုံးအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မှာလည်းရခိုင်မျိုးသားပါတီကဦးစံကျော်လာကရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှင်
VOA မြန်မာပိုင်းသတင်းဆောင်မမမြက်ခိုင်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ဒေါ်အောင်ဆန်းစုကြည်တမဒဖြစ်ရေးနဲ့ပတ်သက်ပြီးအွန်လိုင်းပေါ်ကချင်းချောက်ခဲ့သူဝန်ချတောင်းပန်မှုလုပ်ခဲ့တဲ့အကြောင်းကိုဆက်လက်တင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တမဒတာဝန်ယူခွင့်မရှိဘဲဖြစ်နေရတဲ့ပုံမှန်59စလုံးကိုသာပြင်ဆင်မယ်ဆိုရင်သတ်မယ်လို့အင်တာနက်မှာချင်းချောက်ခဲ့တဲ့လူငယ်တူဟာအခုနောက်ဆုံးပါတီကိုကိုယ်တိုင်လာရောက်တောင်းပန်သွားတယ်လို့ NLD ကပြောပါရယ်။NLD ပါတီအနေနဲ့ဥပဒေအရတစုံတရာအရေးယူဖို့မရှိပေမဲ့နောက်နောက်မဖြစ်ရအောင်ဂတိပေးလက်မှတ်ရေးထိုးခိုင်းခဲ့တယ်လို့လည်းပြောပါရယ်အပြည့်စုံကိုတော့မဆုမွန်ကပြောပြပေးမှဖြစ်ပါရယ်ရှင
်ဟုတ်ပါတယ်ပုံမှန်59စာလုံးဆိုင်ငံ့မယ်ဆိုရင် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရားအောင်တတ်မယ်လို့ Facebook လူမှုကွန်ရက်စာမျက်နှာကနေချိန်ချောက်ခဲ့တဲ့ရဲလွင်မြင့်တဲ့မိခင်တို့လာရောက်တောင်းပန်ခဲ့တာဖြစ်တဲ့အကြောင်းပါတီရဲ့ဗဟိုလုပ်မှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါရယ်ပါတီအနေနဲ့တစုံတရာအရေးယူဖို့ကြိုးပမ်းမှာမဟုတ်ပေမဲ့နောက်နောက်မဖြစ်အောင်လဲခံဝင်ကတိထိုးခိုင်းခဲ့တယ်လို့ဦးဝင်းထိန်ကပြောပါရယ်
ကျန်တဲ့လေးဖြစ်ခဲ့တော့မနေ့ကတော့သူတို့တာမီးအနေဒေါအောင်ဆန်းစုကြည်လာပြီးတောင်းပန်နေတယ်လို့ပြောတယ်အဲ့တော့ဒေါအောင်ဆန်းစုကြည်တောင်းပန်ရမလို့ပါဘူးအဲ့လိုအတိအញ្ញံဖြစ်လာပြီးဆိုလို့ရှိရင်သူတွေတာမတ်ယူရတဲ့ကြောင့်ရှိဘူးအဲ့လိုဒီလိုရှိနေတာကျန်ပါတယ်ဝန်တာပါတယ်ဒါမှမဟုတ်ဟိုရံမောကရှိတဲ့အုပ်ကြီးကြောင့်ရကျန်တဲ့အញ្ញံဝင်နဲ့တွားတူပြီးတော့ပြေပြောင်းပြေးရပြီးတော့ဒီတောင်းပန်နေတဲ့အကြောင်းစာရေးရလက်မှတ်ထိုးခိုင်းနေတာကိုဒီလိုရနေတာတုံးလိုက်တော့ကလက်မှတ်ထိုးပြီးလို့ပြောတယ်ဒါတော့တာမီးကတော်ပါဘောချေဝင်နိုင်နောက်ချေဝင်နိုင်လမ်းကရုံးလာပြီးအိမ်အောင်ချင်းမှလာပြီးတော့ဟာပေါ်လေးဒီလိုမှလက်ကမှပဲဒီလိုကမှပါလို့ကြောင်းအဲ့တော့ပြောတယ်လို့ပြောတယ်အဲ့ဒီဆရာကကျွန်တော်ကြည့်ရမယ်လေ
အခုလိုမျိုးဒေါအောင်ဆန်းစုကြည်ကိုတတ်မယ်လို့ချိန်ချောက်ခဲ့တဲ့အပေါ်ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေအကြားစိုးရိမ်မှုတွေလည်းရှိခဲ့တာပါဦးဝင်းထိန်ကတော့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အတက်နိုင်ဆုံးအစီအမံတွေချမှတ်ထားတယ်လို့ပြောပါတယ
်ကျွန်တော်ပြောနေတာကတော့ဆက်ကြည့်တဲ့ကိစ္စကတော့ကိုယ်နဲ့စားတဲ့တဘောလည်းပတ်ပါတယ်။အဲလူကြီးကကြတော့ဘာမှမပြောပြရသေးနဲ့
။တစ်ချိန်တည်းမှာပဲမန္တလေးမြို့ကတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဦးသိန်းအောင်မြင့်ကတော့မန္တလေးမြို့မဟာအောင်မြင့်မြို့နယ်အမှတ်ခွင့်နှစ်ရဲစခန်းမှာအမှုဖွင့်မှုပြင်ဆင်နေပါတယ်ရှင်။
မတော်မတော်စစ်တင်တန်းကြောင်တခုမှာကျောင်းသားကြီးတွေကကျောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်ကပဲအင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်။မတရားသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလား။ဒီလိုအလေးအထားတွေကနေအဆိုးအကောင်ဘယ်လိုရလက်မျိုးတွေထွက်ပေါ်လာနိုင်ပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါနေ့ညတရိုက်လင်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA မြန်မာပိုင်းကတရိုက်လင်လိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ BOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာ US အစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံတရားအစီအစဉ်မှာကြားကြမှာကတော့
လူတယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေကိုအခြေခံတဲ့အတွက်ကြောင့်ကိုကျင်းသိက္ခာလူကောင်သိက္ခာဆိုတာလူတိုင်းမွေးကလေးကပိုင်ဆိုင်ထားတဲ့တန်းတူအခွင့်အရေးဖြစ်လာတယ်။
မနနွယ်လွင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာပါသူယုံတရားအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုမထုတ်လွှင့်ခင်မှာအခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရအနေနဲ့စီးပွားရေးမန်တိုင်6ခုပေါ်ခြေခံပြီးအနာဂတ်စီးပွားရေးမူဝါဒတွေကိုချမှတ်ကျင့်သုံးသွားမယ်လို့ NLD စီးပွားရေးကော်မတီဝင်ဦးစိုးဝင်းကပြောပါတယ်ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရဇန်နဝါရီလ23ရက်နေ့ကနေ30ရက်နေ့ထိစိုက်ပျိုးရေးနဲ့တခြားစီးပွားရေးဆိုင်ရာကိစ္စရတွေကိုတွားရောက်လည်လာခဲ့တဲ့စီးပွားရေးကော်မတီ15ဦးဖွဲ့ဝင်ဦးစိုးဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
လာမဆက်တော့ရေးတခုတည်းကိုပဲကျွန်တော်တို့ကြည့်မယ်ဆိုရင်တော်တော်လေးကိုမြန်မာပြည်ကချုပ်ရင်းအားနေနေတာတွေ့ရတော့အဲ့ဒီအတွက်လဲဘဏ္ဍာငွေကြေးလက်တော်တော်လိုမယ်ထင်တယ်ဆရာ
အဲ့ဒီအတွက်ကျွန်တော်တို့လာမဆက်တဲ့နေပတ်သက်လို့ချုပ်တယ်လို့ရခဲ့မှာဒီကျိုးတွေလည်းဒီမှာအရေးရှိတယ်ဗျာတော်တော်လေးကိုကျွန်တော်လည်းယူကြည့်ဒီကျိုးဘာနဲ့ဖြစ်တော့အဲ့တော့တနင်္ဂနွေယူကြည့်မယ်တနင်္ဂနွေလာပြီးခံရလဲကျွန်တော်တို့ဖြစ်နေတာအထူးဖြင့်ကျွန်တော်ဒီမှာပို့ဆောင်ရေးအဓိကဒီကြောင်ပို့ဆောင်ရမှာဒီကြောင်ဆောင်ရလာရပြီးဒီလိုမျိုးကိုကျွန်တော်ဖြစ်တော်ပြန်ဒီကြောင်ပို့ဆောင်ရဒီကကုန်ချောတော့ကျွန်တော်တို့ဟိုချက်တော့ logistics မှာပို့ဆောင်ရခြင်းမှာမတရားကြီးလေးနေတယ်လေကျွန်တော်တို့ဒီမှာကားနဲ့သွားရတဲ့ဟာကားနဲ့နေရာလေးအပြည့်အဲတော့ဒီနန်းလေးမှာလွှတ်ချက်ပြီးတော့လုပ်ကြမှုရတယ်ဒီသူချွေးနေခဲ့
တာဂျပန်ဆူရဘက်ကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတော်တော်လေးလိုလိုလားလားရှိတယ်လို့ဆရာတို့ခန်းစားခဲ့ရသလားသူတို့ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆရာ
အဲ့ဒီလိုရတယ်ဒီလိုနမူလာလို့ဟိုရတဲ့ကူတော်လေးကိုလူလာရှိနေကြပါလေကျွန်တော်လည်းကျွန်တော်နိုင်ငံရဲ့အကျိုးဖြစ်ဆုံးတဲ့ဒီလိုနမူလို့ဆိုရင်ဘယ်နိုင်ငံမှာစိုးပေါ့နော်ကျွန်တော်ဒီလိုနမူကိုလက်ခံရှင်းရှင်းဖြစ်ပါလေ
အဲ့တော့ဟိုအခုနောက်ပိုင်းကျွန်တော်တို့ကြည့်ကြည့်တာ NLD ပါတီနဲ့ပေါ့နော်ရွက်ောက်ပွဲမှာတိုင်ခင်ကလေးကဒီရွက်ောက်ပွဲပြီးကာလမှာလဲကျွန်တော်တို့သတိထားမိတာကဂျပန်အစိုးရဟာတော်တော်လေးရင်းရင်းနှီးနှီးဟို NLD ဘက်ကိုလိုလိုလားလားလေးဟိုပြတာတွေ့ရပါတယ်အရင်ဟိုတော်တော်လေးကလည်းရွက်ောက်ပွဲပြီးတဲ့နောက်ပိုင်းမှာဥညာဝင်းသွားလဲတာကျွန်တော်တို့တွေ့ရပါတယ်အခုဆရာတို့အဖွဲ15ယောက်အဖွဲသွားလဲတယ်ဟိုသွားပြီးလေ့လာတယ်ပေါ့နော်ဆွေးနွေးကြတယ်ဆိုတော့ဂျပန်အစိုးရက NLD ပေါ်မှာတော်တော်လေးလိုလိုလားလားရှိသလားဆရာဟိုတခြားနိုင်ငံတွေနဲ့ရှင်ကြည့်တာပါအခုဂျပန်ကဆရာတို့ခီးစဉ်မှာပထမဆုံးခီးစဉ်လည်းဖြစ်သွားတယ်ဆိုတော့
အဲကျွန်တော်အနေနဲ့တော့ဟိုဂျပန်နိုင်ငံလိုပဲပေါ့ဗျာဒီကျွန်တော်အရေးကြီးနိုင်ငံတွေနဲ့ကျွန်တော်ချက်တဲ့လုပ်ငန်းလုပ်ကြရမှာအဲတော့အားလုံးရဲ့အချင်းတွေနဲ့ကိုယ်နိုင်ငံရိုးဒီအကျိုးများရှိတဲ့လုပ်ငန်းမျိုးဆိုရင်အားလုံးကိုကျွန်တော်
အဲ့ဒီ NLD စီးပွားရေးအဖွဲ့ဟာဒီ NLD အစိုးရလက်ထက်မှာစီးပွားရေးမူဝါဒတွေ policy တွေနဲ့ပတ်သက်ပြီးတော့ဒီအစိုးရအဖွဲ့ကိုအကြံဉာဏ်တွေပေးမဲ့အဖွဲ့ဖြစ်လာမလားဆရာအခုမကြခင်ဖွဲ့စည်းတော့မယ့်အစိုးရအဖွဲ့မှာဒီရပိုင်းအတွင်းမှာဖွဲ့စည်းတော့မယ့် NLD အစိုးရထဲမှာ
ဒီမှာမှာလည်းကျွန်တော်တို့ဒီမှာရှိတဲ့ CID ညာရှိတဲ့ဒီမှာရှိတဲ့ CID ညာရှိတဲ့ CID ညာရှိတဲ့ CID ညာရှိတဲ့ဒီကိုခေါ်ပြီးတော့ဒီလိုစုဆောင်လုပ်ကိုင်နေရတာနည်းနည်းပြောတော့ပါမယ်ကျွန်တော်ပထမဆုံးစီးပွားရေးကော်မတီကကံကောင်းဆုံးလုပ်နေမှာလေခွဲစည်းခဲ့တယ်။အဲ့ဒီမှာလေကျွန်တော်တို့စီးပွားရေးကော်မတီပြင်ပြီးမှရှိနေစီးပွားရေးပညာရှင်တွေပြောင်းရရှိစီးပွားပညာရှင်တွေဖိတ်ပေါ်ပြီးတော့ကျွန်တော်စီးပွားရေးအစီပလက်ဖောင်းဆိုတာစီးပွားရေးမူဝါဒကိုကျွန်တော်ရေးချဲ့ခဲ့တယ်။အဲ့ဒီတော့ကပြည့်တဲ့နေ့ဇူလကစပြီးတော့ကျွန်တော်ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းပါတီဆိုတဲ့ဇူလနဲ့အဲ့ဒီအနေနဲ့ဒီအစီအစဉ်ကိုကျွန်တော်ချမှတ်ထားခဲ့ကြည့်ရတယ်။အဲ့ဒါဒီကျွန်တော်အဲ့ဒီဒီအရင်းမှာကတော့ဒီလိုရှိချင်တဲ့ ော်တော့ဒေါက်တာအခုမနေ့ကျခုမနေ့ကျခုနဲ့တည်းကခုချက်လို့ပြီးဆောင်ရွာပါပါ။အကောင်ကတော့ဒီလိုဆောင်ရွာကြီးမှာကျွန်တော်ချက်ချပြီးတော့အကောင်ကိုခေါ်နိုင်ပါလား။အကောင်ကိုခေါ်လို့ရတဲ့ဟိုကျွန်တော်လက်တွေ့ကြားနဲ့ဒီကလေးတွေကျွန်တော်ချက်မှတ်ထားပါခင်ဗျာ
။အဲ့ဆရာမနေ့6ခုကိုဆရာပြောပြလို့ရမလားဆရာ
။ဟုတ်ကဲ့မနေ့6ခုဆိုတာနံပါတ်1ကလူတဲ့ဘတ်ဂျက်တော့နော်။အမေတော်ရင်ရှိတဲ့ဘတ်ဂျက်ကိုကျွန်တော်ရင်းချွင်းနေ။ရောရှိတဲ့ဘတ်ဂျက်ဆိုတာမှာပြောရင်တော့အများကြီးပဲပေါ့ဗျာ
။ဟုတ်ကဲ့။
ဟိုဟာဒါကလည်းအကျဉ်းချောင်းကျွန်တော်တို့ဒီလိုရဲ့ deficit ဖြစ်နေတဲ့ဟာကိုတချို့ပြောတော့လို့ရတယ်။တခြားအရာတော့ကျွန်တော်ဟိုအများကြီးချင်းတော့နောက်တစ်ခုကနောက်တစ်ခုကဒီနေ့ deficit တော့မင်းကချင်းလိုက်ပြီးတော့ကျွန်တော်အင်အားဖြင့်အစိုးရမျိုးကျွန်တော်ပြည်သူခွဲစည်းကိုကျွန်တော်ဆောင်ရွက်သွားမယ်
။ဟုတ်ကဲ့
။အဲ့ဒါကဝေကြီးဒီညောင်းကျွန်တော်ဆောင်ရွက်မယ်။နောက်တစ်ခုကကျွန်တော်တို့ဟာနေရာကဏ္ဍတို့တော့နေရာကဏ္ဍတော့တပြည့်ပြည်သားပြီးပေါ့နော်။နေရာကဏ္ဍတို့တော့လည်းဆက်ရဆောင်ရွက်သွားမယ်။အဲ့ဒါကိုအကျွန်တော်ပြေပြောင်းချင်ချင်ဒီကတော့အဝေးစီရောဆောင်ပေးတယ်ဒီနောက်တစ်ခုကကျွန်တော်တို့တော့ဘောင်ချီထင်းသေးတဲ့ environment friendly ရောဖြစ်ဖို့ကြိုးစားရပြီးကျွန်တော်ဆောင်ရွက်သွားကြမယ်အလုံး6ခုကကျွန်တော်မှတ်မိပါ
ဟုတ်ကဲ့ဆရာဆိုတော့ဟိုအခုဆိုရင်တော့ဆရာတို့စတင်လှုပ်လာတာလဲဟိုနှစ်တင်နဲ့ချီပြီးကြာပြီဆိုတော့ဆရာတို့ပညာရှင်တွေနဲ့လည်းပြည်တွင်းပြည်ပဆောဆောဆရာပြောသလိုတွေ့ဆုံဆွေးနွေးတာတွေလည်းတော်တော်လေး policy ဘိုင်းဆိုင်ရာတွေလည်းဆွေးနွေးပွဲတွေလည်းဆရာတို့တော်တော်လေးလုပ်ပြီးပြီဆိုတော့ဒီဥစ္စာအခုဒီအဆင့်ရောက်လာပြီပေါ့ဆရာတို့ဟိုဟောပေါ့အဓိက tackle လုပ်ရမယ့် problem တွေကိုလည်းဆရာတို့တွေ့သွားပြီဆိုတော့ဒီအဖွဲ့အနေနဲ့နောက်ထပ်ဒီအစိုးရဖွဲ့ပြီးတဲ့နောက်မှာဒီအဖွဲ့ကတိုးချက်ဖွဲ့စည်းဖို့နောက်ထပ်ဒီအဖွဲ့ကနေပြီးတော့ policy ဘိုင်းဆိုင်ရာတွေကိုမကြာအခါအားလျော်ဆိုတာထုတ်ပြန်ဖို့တွေအကြံပေးဘိုးတွေဆရာတို့ဘယ်လိုဆက်လုပ်ကြမလဲဆရာ
โอเคအဲ့တော့ကျွန်တော်အမျိုးသားတွေကိုယူတော့အဲ့ဒီစာသူကြီးရဲ့ဟာနေ့ဘယ်လိုရောက်ခဲ့စုပြတ်ချက်ပေါ်မှာလည်းနေပြရတယ်ကျွန်တော်တွေကတော့ကျွန်တော်လုပ်လို့တဲ့တန်းစီဖူဖူတိုးတိုးလေးတွေသူကရတဲ့ကျွန်တော်တို့ကြည့်ပြပါတယ်သူတို့ကနေပြီးတော့အကောင်အဖော်ကိုကျွန်တော်တို့ညွှန်ကြားပါတယ်ကျွန်တော်တွေကနေပြီးတော့ဒါကလည်းပါလို့ဒီလိုမပြောပါဘူးဒါကလည်းရှိကောင်းမယ်ဆိုတာကိုပြင်ရရှိနေတိုင်ပြီးတော့ခုဒါကြီးတော့အသာရှိကြီးနဲ့ကျွန်တော်တို့ကဒီစီးပြီးဟိုကဆက်ပြတ်ပြီးတော့မှဒီကတည်းကလုပ်တာပါခုကျွန်တော်ဒီမနေ့ကလည်းဘိုးကောင်ကြီးသေးမှစုံကြီးသေးမှကျွန်တော်တို့ဟိုကြင်ပြပြီးတော့မှဒီပြထားခဲ့တယ်ကြင်ပြရတယ်ပါ
လို့လို့ဆရာတော့ကျွန်တော်တို့ရေဘူးအားဖြင့်ပြောလို့ရတာကတော့အန်အေဒီအစိုးရအနေနဲ့ဒီကန္တာကြီး6ခုဒီမန်နိုင်6ခုကိုအခြေခံပြီးတော့စီးပွားရေး policy ကိုချမှတ်လုံဆောင်သွားမယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဆရာ
ဟုတ်ပါလိမ့်မယ်အမှန်ပါလိမ့်မယ်အမှန်ပါလိမ့်မယ်ဒီကအခြေခံလေးကရှိအောင်ကျွန်တော်တို့ value ချပါကြရမယ်ဒီနေ့တင်မှာအခြေခံလေးရောရှိအောင် value ချပါကြရမယ်ဒီနေ့မှာကျွန်တော် plan အခြေလိုက်ဖြစ်နေတော့နော်ဒီတရားဒီနေ့နေ့ကျွန်တော်တို့ချင်းရင်းရေးရေးဆွဲပြီးတော့မှကျွန်တော်တို့လုပ်ရတာပါခင်ဗျာအလောလာကောင်းနေဖြစ်လာလိမ့်မယ်လို့ကျွန်တော်ညွှန်နေနေတာလေအားလုံးကတော့ဟုတ်တယ်ကျွန်တော်တို့ဂျပန်ကထမားကိုချပြီးတော့ဆက်တာပေါ့နော်အားလုံးကလည်းအလောလာကောင်းနေကြီးပြီးဖြစ်ခဲ့ပါလေကျွန်တော်တို့ကတော့စိုက်ပြီးတော့အကျိုးရှိတဲ့ပြည်ပြင်ဖြစ်ခဲ့ပါလေအမေနိုင်ငံအကျိုးဆောင်ရနိုင်မယ့်ကြာရက်ဒီလေအားကြီးကြီးတာပြည်ရှိရပါဟုတ်ကဲ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဦးစိုးဝင်းခင်ဗျာဟုတ်
ကိုယ်စဝင်လိုက်စီစဉ်တင်ဆက်တဲ့အပစင်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ blogger တွေပြောသမျှအစီအစဉ်ရဲ့အလှပ်ပါမဆုမြမွန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ကမ္ဘာ smart လက်ကင်ဖုန်းဈေးကွက်ထဲမှာဒုတိယနေရာဖြစ်တဲ့ iPhone ရဲ့ Apple ကုမ္ပဏီက2015ခုနှစ်နောက်ဆုံး3လပတ်အတွင်းဝင်ငွေဟာစံချိန်တင်အောင်လို့ 17.4 ဘီလီယံရှိခဲ့တယ်လို့ကြေညာခဲ့ပါတယ်။ကုမ္ပဏီအတွက်အထူးကဝင်ငွေ3ပုံ2ပုံလောက်က iPhone အယောင်ကရတဲ့ဝင်ငွေဖြစ်ပါတယ်။ဒါပေမဲ့ iPhone အယောင်တက်တက်ကိုပဲကြည့်မယ်ဆိုရင်တော့2015နောက်ဆုံး3လပတ်အတွင်း iPhone အလုံးရေ 84.8 သန်းပဲရောင်းခဲ့ရပါတယ်။2014နောက်ဆုံး3လပတ်နဲ့ရှင်ရင် 3.4 ရာခိုင်နှုန်းပဲအယောင်တက်လာခဲ့တာဖြစ်တဲ့အပြင်2008ခုနှစ်မှာ iPhone စပြီးရောင်းတဲ့ကဆိုရင်တော့အယောင်တိုးတက်နှုန်းအနည်းကွေးဆုံးဖြစ်ပါတယ်။ဒါရင်မကလာမဲ့3လပတ်အတွင်း iPhone အယောင်ဝင်ငွေဟာအရင်ခန့်မှန်းချက်ထက်နည်းပြီးတော့ဒေါ်လာ50ဘီလီယံကနေ53ဘီလီယံအထိပဲရှိနိုင်မယ်လို့ပြောခဲ့တဲ့အတွက်ဒါဟာ73နှစ်အတွင်းမှာပထမဆုံး iPhone တွေအယောင်ကျမဲ့အခြေအနေဖြစ်နေပါတယ်။ဒီလိုအခြေအနေမှာ မြန်မာနိုင်ငံမှာတော့ iPhone အရောင်းတက်လာနိုင်တဲ့အလားအလာရှိနေပါတယ်မြန်မာနိုင်ငံမှာအခုဆိုရင် iPhone တရားဝင်ရောင်းတဲ့ဆိုင်တွေရှိလာပြီးတော့တရားဝင်ဝန်ဆောင်မှုတွေပိုရလာတဲ့အတွက် iPhone ကိုဝယ်ချင်တဲ့သူတွေပိုများလာတယ်လို့ Telecom ဆက်သွယ်ရေးကဏ္ဍတွေကလုပ်ငန်းရှင်တယောက်ဖြစ်တဲ့ကိုသူရကိုကပြောပါတယ
်ပြီးခဲ့တဲ့6လတွင်မှာပေါ့နော် iPhone authorized dealers တွေကပေါ်လာတယ် authorized dealers တွေပေါ်လာတဲ့အတွက် iPhone တွေကတရားဝင်အလုံးကြီးလည်းဖြစ်သွားတယ် unactivated iPhone အလုံးကြီးလည်းပေါ်များလာတယ် and service score warranty or အပြည့်အဝလည်းပေးနိုင်တဲ့အလားအလာတွေရှိလာတဲ့အတွက် iPhone ကပိုပြီး popular ဖြစ်လာတယ်လို့ပြောလို့ရပါတယ
်လက်ရှိမှာတော့ Android စနစ်ကိုအခြေခံတဲ့တခြားလက်ကင်ဖုန်းတွေကမြန်မာနိုင်ငံဈေးကွက်ထဲမှာအယောင်းရဆုံးဖြစ်နေသေးပါ300အဆင့်ပြေပြီးတော့လူအများဝယ်သုံးနိုင်တဲ့ဈေးရှိတဲ့တရုတ်နိုင်ငံလို့ဖုန်းတွေကမြန်မာဈေးကွက်မှာထိပ်ပိုင်းနေရာယူထားပါတယ
်မြန်မာပြည်ဈေးကွက်မှာတော့အဓိကရောင်းရဆုံးကတော့အလက်ဒန်စာ Samsung ဖြစ်မယ်အခုတရုတ်မိတ်က Huawei တို့ Oppo တို့ Vivo တို့ဖြစ်မယ်ပြီးတော့ iPhone နဲ့တန်းတူ Xiaomi တောင်ဝင်လာတဲ့အတွက်အခုကျွန်တော်မိတ်ဆွေတောင်ဒီနေ့ပဲကားပေါ်မှာသူက Xiaomi စကင်နဲ့အရင်တော့ iPhone တောက်လျှောက်ကင်နေတာအခုသူမျက်စိရဲ့မှာတော့လက်တွေ့ကတော့ Xiaomi ကမစိုးဘူးလို့မြင်ရတယ်ပြီးတော့ iPhone လောက်တဲ့ဈေးမကြည့်ဘူးAndroid ဖြစ်တဲ့ application တွေအားလည်းပုံများတယ်လို့ယူဆတယ် so သူကိုယ်တိုင် iPhone ကနေ Xiaomi ကိုပြောင်းသွားတယ် so အဲ့ဒါတွေမြင်ရတယ်ဒါပေမဲ့အဓိကပြောင်းလဲမှုကတော့ကျွန်တော်ရဲ့ဈေးကွက်ကတော့ဒီအမှန်လူတွေပို့သုံးနိုင်တဲ့အတွက်ဖုန်းတန်ဖိုးက average selling price ကတော်တော်လေးကျလာတယ်လို့ယူဆလို့ရတယ်အဲ့ဒါထက်တွေ့ရင်တော့ iPhone ရဲ့ market share ကတော့ဗမာပြည်မှာညော့သွားတယ်လို့ပြောနိုင်တယ်တို့တော့လဲ iPhone ရောင်းအားပမာဏကတော့ဆက်လက်ပြီးတော့မှတက်လာတဲ့ဒီ official site တွေပေါ်လာတဲ့အတွက်လို့တော့ပြောလို့ရတယ
်။ Android စနစ်အခြေခံတဲ့ဖုန်းတွေကိုအခုဝယ်မယ်ဆိုရင် warranty တွေပိုရလာတဲ့မြန်မာစာလွယ်လွယ်ကူကူသုံးလာနိုင်တဲ့ဈေးပိုပေါ်ပြီးတော့အရေးအသွေးတွေလည်းပိုကောင်းလာတယ်လို့ဆိုပါတယ်။ဒီအပြင်ရွေးချယ်စရာလက်ကင်ဖုန်းတွေကလည်းများတဲ့အတွက်ဒီအချက်ကိုရှင်ဖို့ iPhone ဘက်ကထူးခြားတဲ့တီထွင်မှုတွေလုပ်ပြီးတော့ဆွဲဆောင်ဖို့လိုတယ်လို့ကိုသူရကသုံးသပ်ပါတယ်။
iPhone ရဲ့5တို့4တို့ကတော့ထူးထူးဆန်းဆန်းဖြစ်နေသေးတယ်လို့ပြောလို့ရတယ်6ကထွက်လာတော့လည်းနည်းနည်း size ကပိုကြီးလာနေပါနဲ့နည်းနည်းစမ်းပြတယ်လို့ယူဆလို့ရတယ်ဒါပေမဲ့ 6X ကတော့မျက်စိထဲမှာသုံးဆောင်တဲ့နေရာတော့တိတ်မကွာရှားတဲ့အတွက်ပုံမူဝယ်ပြစ်လာတော့မသိဘူး6ကိုင်းနဲ့လိုက6နဲ့ပဲကျင်းရဖို့များတယ်အဲကျွန်တော်ဆိုရင်အခုမှ6ကိုကင်မိတာဒါပေမဲ့5ကတော့ပိုကောင်းတယ်လို့မြင်နေအဲ့ဒါလေးတွေဖြစ်တဲ့အတွက် iPhone ကအမြဲတမ်း creation အသစ်တွေထွင်နေမှာပိုအရေးကြီးတာကကျွန်တော်တို့ရဲ့စက်တွေရေကန်တာကတော်တော်လေးကိုပြောင်းလဲသွားပြီဒီပြီးခဲ့တဲ့ September October ကစပြီးတော့မှစက်တွေ operator တွေအသစ်တွေရော NPG ပါအပါဝင် SIM card တွေက1500တာ SIM card ကတော်တော်လေးကျေပြန့်သွားပြီးတော့မှတိုက်တလို့ဝယ်လို့ရတော့တဲ့အတွက်ဒီတမန်လူတွေကပုံမူပြီးတော့မှဒီလက်ကင်ဖုန်းကိုသုံးဆောင်နိုင်သွားပြီ
အဲ့လိုပြောသလိုဆိုရင်ပေါ့နော်ဒီအယောင်ရဆုံးအခုမြန်မာနိုင်ငံမှာဒီအယောင်ရဆုံးအတန်းစားထဲမှာရှိနေတဲ့လက်ကင်ဖုန်းတွေရဲ့တန်ဖိုးနဲ့ Apple ရဲ့ဈေးပေါ့လေကွာခြားချက်ကတော်တော်လေးကွာသလားရှင
်တော်တော်လေးကွာပါလားအခုနောက်ဆုံး iPhone 6s ဆိုလို့ရှိရင်ကျေးဇူးတင်တဲ့ဘိဘအခုပေါ်ကားကြဆိုတော့73ဘိလောက်ရှိနေတယ်။အများရောင်းရတဲ့ဖုန်းတံမိုးတွေကတော့ smart phone တွေဆိုရင်တသိန်းကျော်ကျော်တသိန်းအောက်တောင်ရှိတယ်။တသိန်းနဲ့တသိန်းခွဲလို့ average လို့ပြောလို့ရတာပေါ့လေ။နိုင်ငံလုံးမှာနေရာမှာရောင်းရတဲ့ဖုန်းတွေတွေ့လို့လို့ရှိရင်ကျွန်တော်အမြင်ကတော့အသိန်းတသိန်းခွဲအဲ့လောက်တံမိုးတံဖုန်းတွေကိုရောင်းရမယ်လို့ကျွန်တော်မြင်ပါတယ်။
2015ခုနှစ်ထဲမှာ iPhone 6s နဲ့ 6s Plus ထွက်လာခဲ့ပေမဲ့အရင်ထွက်ထားတဲ့ iPhone model တွေနဲ့တိတ်မကွာလာတာကြောင့်2015နောက်ဆုံး3လပတ်အရောင်းတိတိတတ်တတ်တက်မလာတာလို့ IT ဈေးကွက်လေးလာသူတို့ကလည်းသုံးသပ်နေကြပါရယ်။လာမယ့်3လပတ်မှာ iPhone အရောင်းကျမယ်လို့ Apple Company CEO Tim Cook ကိုယ်တိုင်ကခန့်မှန်းလိုက်တာနဲ့ပတ်သက်လို့တချို့ကျွမ်းကျင်သူတွေကလည်း iPhone အရောင်းတိုးတက်မှုကအမြင့်ဆုံးအဆင့်ကိုရောက်ပြီးသွားပြီဖြစ်တဲ့အတွက်ဆက်တက်စရာမရှိနိုင်တော့ဘူးလို့ခန့်မှန်းကြပါရယ်။ဒီအချက်ကိုတော့ Tim Cook ကသိလက်မခံပါဘူး။တရုတ်၊ဂျပန်၊ရုရှားစတဲ့နိုင်ငံတွေမှာစီးပွားရေးတိုးတက်မှုနှေးကွေးနေတာကြောင့် iPhone ရောင်းရတဲ့အပေါ်မှာတက်ရောက်မှုရှိပေမဲ့အိန္ဒိယလိုနိုင်ငံမျိုးမှာ iPhone ဈေးကွက်တိုးတက်နိုင်ခြေရှိနေသေးတယ်လို့သူကပြောကြားခဲ့ပါရယ်။ မြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်ထဲမှာတော့ iPhone ရဲ့နေရာရမှုကျသွားနိုင်ပေမဲ့ရောင်းအားကတော့ဆက်တက်နေလိမ့်အောင်မယ်လို့ Telecom ဆက်သွယ်ရေးကဏ္ဍရဲကလုပ်ငန်းရှင်ကိုသူရကိုကခန့်မှန်ပါတယ်
အခုတရားဝင်ဖုန်းတွေရောတရားဝင် dealer တွေရော service တွေရော iPhone dealer ဆိုင်တွေရောပုံများလာတဲ့အတွက်ဒီရောင်းအားကတော့တက်ဖို့တော့ရှိပါလေသို့တော်လည်းခုနကကျွန်တော်ပြောသလိုပေါ့အများကတော့ဒီ iPhone အစ်စ်မဝင်နိုင်သေးပါ Android အမ smartphone တော့ပဲလုံးနိုင်တဲ့လူကတော့ပုံများတာပေါ့ market share ကတော့ဆက်ကျနိုင်သေးတယ်တို့တော့ iPhone ရောင်းအားကတော့သူ့အနေနဲ့တူတော့ရှိဦးမှာပါပဲတဲဦးမှာပါပဲ
အဲ့တော့အဓိကအချက်ကတော့ဈေးကြောင့်ပေါ့တုံးရတာလွဲတာလွဲကူတာမလွဲကူတာထက်ကိုဈေးကအဓိကအချက်ဖြစ်မှာပေါ့ဒါဆို iPhone အကြောင်းနဲ့ပတ်သက်ရင
်ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့မြန်မာ market ကြီးကိုကြည့်ရင်တော့ဒီ iPhone ကမတက်နိုင်တဲ့ဖုန်းလို့ယူဆလို့ရတယ်ပဲအဲ့ဒါအတွက်ဒီ market share ကတော့တဖြည်းဖြည်းဆက်ကျမှာလေလို့ကျွန်တော်မြင်ပါတယ
်။ iPhone အပါအဝင် smart လက်ကင်ဖုန်းတွေကိုကြကြပြန့်ပြန့်သုံးနေကြပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီဖုန်းတွေရဲ့အသုံးဝင်မှုကိုအပြည့်အဝအသုံးချနိုင်ဖို့ကလည်းအရေးကြီးတယ်လို့ Telecom ဆက်သွယ်ရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့ကိုသူရကိုကပြောပါတယ်ရှင
်။မဆူမြတ်မှုစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တက်တက်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထထွားတွေကိုတင်ပြပေးပါမယ်။မအေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောက်တင်လာမှာတော့မလာဒီမှာကျင်းပမယ့်အာရှရုပ်ရှင်စုချင်းမြို့ပေါ်မှာဘဲကားတွေစုတွေ့တစ်ကြွရွေးခန့်ထားရပါလေအသွင်ငါးမျိုးနဲ့မျက်နှာဖုံးဖော်ပြခံရတဲ့ဒေးဗစ်ဘက်ကန်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုပြောပြပေးပါမယ်ဘကောင်းမှာမလာ19ရက်နေ့မှာကျင်းပမယ့် Asian Film Awards အာရှရုပ်ရှင်စုချင်းမြို့ပေါ် AFA စုရဖို့အတွက်ဘဲရုပ်ရှင်ကားတွေအလားအလာကောင်းနေပါလေရှင်။တစ်ကြိုရွေးချယ်စီးရင်တွေပြီးခဲ့တဲ့3ရက်နေ့ကပဲထွက်သွားပါတယ်။ Taiwan Director Ho Xiao Shen ရဲ့ Kung Fu ကတဲ့ Assassin ရုပ်ရှင်ကားဟာ Oscar စုအတွက်တစ်ကြိုစီးရင်မှာပါမသွားခဲ့ပေမယ့်အာရှရုပ်ရှင်စုချင်းမြင့်ပွဲအတွက်တော့ထိတ်ဆုံးမှတစ်ပြေးနေတဲ့ရုပ်ရှင်ကားဖြစ်ပါတယ်
။အာယော昨日里一番家
ဒီဇာကားကစု6စုအတွက်တစ်ကြိုရွေးခန့်ထားရတာဖြစ်ပြီးတော့ဒီကားထဲမှာတော့အကောင်းဆုံးဇာကားစုအကောင်းဆုံးဒါရိုက်တာစုအကောင်းဆုံးရုပ်ရှင်တပ်ပုံစုမင်းသမီးစုချီကအကောင်းဆုံးအမျိုးသမီးသရုပ်ဆောင်စုတို့အတွက်ရထားခံရပါတယ်။ဟောင်ကောင်ကတဲတဲ့ရင်ပေါ်ရဲဇာကားဖြစ်တဲ့ Board of Girl ကတော့9နေရာအတွက်တစ်ကြိုစီးရင်ထဲမှာပါနေပြီးတော့ဒီကားကဟောင်ကောင်ရုပ်ရှင်စုချီမြင့်ပွဲမှာတစ်ကြိုစု73နေရာရခဲ့တာပါ။အာရှရုပ်ရှင်စုချင်းမြမွဲကို2008ခုနှစ်မှာစတင်ကျင်းပတာဖြစ်ပြီးတော့အာရှ9နိုင်ငံကရုပ်ရှင်ကားပေါင်း36ကားဝင်ရောက်ပြီးတော့ရှင်ပြိုင်ကြပါတယ်။တရုတ်၊ဟောင်ကောင်၊ထိုင်ဝမ်၊တောင်ကိုရီးယားနဲ့ဂျပန်ကမင်းသားမင်းသမီးတွေကဒီနှစ်တရုတ်ဆောင်စုတွေရထားခံရတာဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံကထုတ်ဝေတဲ့ကြီးကျူးနောက်ဆုံးမဂ္ဂဇင်းအတွက်မျက်နှာဖုံးရှင်ကဒေးဗစ်ဘက်ကန်ဖြစ်ပြီးတော့မျက်နှာဖုံးဒီဇိုင်း5မျိုးနဲ့ထုတ်တာပါ။လန်ဒန်မြို့တော်က Philips Galleries မှာဘက်ကန်ရဲ့အထင်ရှားဆုံးဓာတ်ပုံတွေပြသမဲ့ဒေးဗစ်ဘက်ကန် The Man ဆိုတဲ့ဓာတ်ပုံပြပွဲမစတင်မိမှာပဲအခုလိုမျိုးကြီးကျူးမဂ္ဂဇင်းကဒေးဗစ်ဘက်ကန်ကိုသူ့ရဲ့မျက်နှာဖုံးမှာဖော်ပြတာဖြစ်ပါတယ်။ဓာတ်ပုံပြပွဲဖွင့်ပွဲပြီးသွားရင်တော့လေလံတင်ပွဲတစ်ခုပြုလုပ်ပြီးတော့အဲဒီကရတဲ့ငွေကတော့ The David Beckham UNICEF ရမုံငွေအတွက်ဖြစ်ပါတယ်။မကြာခင်ထွက်မဲ့ GQ မဂ္ဂဇင်းရဲ့မျက်နှာဖုံး5မျိုးကိုတော့နာမည်ကျော်ဓာတ်ပုံဆရာ5ဦးကရိုက်ကူးတာဖြစ်ပြီးတော့ British GQ မဂ္ဂဇင်းရဲ့ David Beckham မျက်နှာဖုံးနဲ့မဂ္ဂဇင်းတွေကမလထုတ်အတွက်ဖြစ်ပြီးတော့မလ၄ရက်နေ့မှာစတင်ပြီးတော့ရောင်းချမှာဖြစ်ပါတယ်ရှင်။မကြာခင်လာမဲ့ Valentine's Day ချစ်သူများအနေနဲ့ Super Bowl American ဘောလုံးဘောလူပွဲအမည် Victoria's Secret အမျိုးသမီးအတွင်းငယ်အဝတ်ထည်ဒီစိတ်ကအကြောညာတစ်ခုထုတ်လိုက်ပါတယ်။Victoria Secret နမည်မယ်များလို့ခေါ်တဲ့ model တွေက American ဘောလုံးကစားတဲ့ပုံမျိုးနဲ့ကြော်ညာတာဖြစ်ပြီးတော့ Victoria Secret ရဲ့နမည်အကြီးဆုံး model တွေကိုတီကြော်ညာမှာတွေ့နိုင်ပါတယ်။ Adriana Lima, Alexandra Amorosios, Elsa Hawks, Jasmine Tooks နဲ့ Taylor Hill တို့က American ဘောလုံးသမားအားကစားဝတ်ဆောင်အပြည့်အစုံဝတ်ဆင်ပြီးတော့ဘောလုံးပွဲမှာကစားကြတာပါ။ပထမဦးဆုံးအချိန်အနေနဲ့အဆုံးသက်ဈေးကိုကျော်ပြီးတော့အမှတ်ရသွားတဲ့အခါမှာ model တွေကသူတို့ရဲ့ခေါင်းဆောင် helmet တွေချက်ပြီးတော့အောင်းမွေးခံတဲ့အနေနဲ့ကားကြတာကိုကြော်ညာမှာတွေ့နိုင်ပါတယ်။ Victoria Secret အတွင်းရန်တစ်စီးကကဘာတလွားမှာလက်လီဆိုင်ပေါင်း1000ကျော်ဖွင့်လှစ်ထားပြီးတော့ဒီကြော်ညာကိုတော့ Scoremore ပို့ပြအမှတ်များအောင်ကစားကြဆိုတဲ့အကြောင်းမြင့်တင်ရေးကမ်ပိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်နေထုတ်တာဖြစ်ပါတယ်ရှင်ကဘာမြို့ကြီးရဲ့မှာတွေ့ရတဲ့ Hard Rock Coffee ဆိုင်ဟာသူ့ရဲ့55နှစ်ပြည့်အထိမ်းအမှတ်ဖြစ်နေအမတ်တရားပစ္စည်းတွေကိုပြကန်လုပ်ပါတယ်ဒီပြကန်မှာဂီတလောကနဲ့ပတ်သက်တဲ့အမတ်တရားပစ္စည်းတွေကိုပြတာဖြစ်ပါတယ်လန်ဒန်မြို့တော် Piccadilly Circus မှာရှိတဲ့ Ripley's Believe It or Not ဆိုင်မှာကျင်းပမယ့်ပြကန်မှာတော့ဂီတချော်မော်တွေဖြစ်တဲ့ Paul McCartney, Eric Clapton, Lady Gaga, Katy Perry, Jimi Hendrix,Rihanna ရဲ့ပစ္စည်းတွေလည်းပါဝင်မှာဖြစ်ပြီးတော့ Hard Rock Cafe ပြကန်လို့နာမည်ပေးထားပါတယ်။ Hard Rock Cafe ကို1982ခုနှစ်မှာလန်ဒန်မြို့တော်မှာစပြီးတော့ဖွင့်လှစ်တာပါ။အခု Ripley မှာအမှတ်တရပစ္စည်းပေါင်း22မျိုးကိုပြသထားပါတယ်လို့ Hard Rock Cafe ရဲ့အမှတ်တရပစ္စည်းကျွမ်းကျင်သူ Annie Zanini ကပြကန်စပြီးတော့မဖွင့်ခင်မှာပြောသွားခဲ့ပါတယ်။Elvis Presley ခေတ်1950ပြည့်လွန်အလဲပိုင်းလောက်ကစပြီးတော့ Lady Gaga, Shakira, Katy Perry အစုံ 2008-2010 Pop Guitar ဒါတွေအပြင်အခုနှစ်ပိုင်းတွေထိ 250 Rock and Roll Guitar တက်တန်းတစ်ချောင်းပစ္စည်းတွေကိုပြသထားပါတယ်လို့လည်း Andy Zanini ကပြောပါတယ် Hard Rock Cafe ကအစုဆောင်ထားတဲ့အမှတ်တရပစ္စည်းတွေ 8,000 ကျော်ရှိပြီးတော့အဲ့အရာတွေကိုတော့ကမ္ဘာနဲ့ Hard Rock Cafe ဆိုင်တွေရဲ့နေရာတွေပေါ်မှာချိတ်ဆွဲပြသထားတာပါအခု Hard Rock ကတော့ပြကန်းကိုတော့ February 3ရက်နေ့မှာစတင်ပြီးတော့ April 10ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင်။ကွဲလွန်သူနာမည်ကျော်ဗြိတိသျှဆိုတော့ John Lennon ရဲ့ဇနီး Yoko Ono ဟာ Land of Hope မျှော်လင့်ခြင်းနယ်မြေဆိုတဲ့ခေါင်းစဉ်နဲ့ပြကန်းတစ်ခုကိုတော့ Mexico City မြို့မှာဖွင့်လှစ်လိုက်ပါတယ်။အကြမ်းဖက်မှုစတင်ရေးလှောင်ဆောင်မှုသဘောပြသတဲ့ဒီပြကန်းအတွက်သတင်းစာရှင်းလင်းပွဲကို Mexico City မြို့ရဲ့အမတ်တရနဲ့တီးခင်ခြင်းပြတိုင်းမှာနှစ်ရက်နေကအကျင်းပါခဲ့ပြီးတော့အသက်82နှစ်ရှိပြီဖြစ်တဲ့ယိုကိုအိုနိုကစကားပြောသွားတာပါ။အထူးသဖြင့်မက္ကဆီကိုမှာအကြမ်းဖက်မှုတွေများတယ်လို့တော့ကျွန်မပြောချင်တာမဟုတ်ပါဘူး။ဒါမဲ့လည်းမက္ကဆီကိုကအကြမ်းဖက်မှုတွေဖြစ်ဖြစ်နေတာကိုတကွာလုံးကစိုးရိမ်နေကြပါတယ်။အရန်ကိုအကြမ်းဖက်မှုတွေဖြစ်တဲ့နေရာပါ။ဒီတော့ကျွန်မတို့ဘာလုပ်ကြမလဲ။ဒါကြောင့်မလို့ကျွန်မတို့ကနိုင်ငံတစ်နိုင်ငံကိုရွေးပြီးတော့ဥပမာပြတာပါ။ဒါကိုစိတ်ဝင်စားတယ်ဆိုရင်တခြားနိုင်ငံတွေလည်းကျွန်မတို့ကိုဖိတ်ခေါ်ပြီးတော့ဒီလိုပြကန်းမျိုးကျင်းပခိုင်းမှာပါလို့ပြောသွားပါတယ်။2006ခုနှစ်ကတည်းကမက္ကဆီကိုမှာမူရင်းစင်းနဲ့ပတ်သက်လို့အကြမ်းဖက်မှုမျိုးစုံလူပေါင်းတသိန်းကျော်တေဆုံးရင်တေဆုံးဒါမှမဟုတ်ဒီကိစ္စကြောင့်ပျောက်ဆုံးနေတာဖြစ်ပါလေရှင် Hey y'all it's Fred I gotta tell you something Oh yeah I wanna be 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 I wanna beဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah Oh yeah my own yeah
တတန်ရောင်သတင်းလွှာကိုနားဆင်ကြရတာပါရှင်အခုတော့သူယုံကြည်ရာစီစဉ်ရဲ့အလှပအခုတော့သူယုံကြည်ရာစီစဉ်မှာ Full Bright ပညာသင်စုချင်းမြင့်ခင်ရပြီး American American Notre Dame တက္ကသိုလ်မှာဥပဒေဘာသာရပ်ဆိုင်ရာမဟာဝိလိလာတင်ယူနေတဲ့မတ်နွနွယ်လွင်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
တော့တရားမျှတမှု justice ကိုယုံကြည်ပါတယ် liberal democracy စနစ်မှာတော့လူတိုင်းရဲ့ကိုယ်ပိုင်ပြဌာန်းခွင့်ဆုံးဖြတ်ချက်ချပိုင်ခွင့်အစရှိရဲ့လွတ်လပ်ခွင့်တွေကိုဗဟိုပြုပြီးတရားမျှတမှုကိုကျမတို့စဉ်းစားယူလေးရှိပါတယ်လူတစ်ယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေကိုအခြေခံတဲ့အတွက်ကြောင့်ကိုကျင့်သိက္ခာလူကောင်သိက္ခာဆိုတာလူတိုင်းမွေးကလေးကပိုင်ဆိုင်ထားတဲ့ဒဏ်တူအခွင့်အရေးဖြစ်လာတယ်မွေးရပါဖြစ်လို့လူတိုင်းနဲ့ထိုက်တန်တဲ့မိမိရဲ့ထိုက်တန်မှုကိုအခြားလူတွေကလေးစားမှုရှိရမှာဖြစ်ပြီးမိမိကလည်းအခြားလူတွေကိုပြန်လည်လေးစားရမယ့်တာဝန်ရှိတယ်။ဒါက liberal democracy စနစ်မှာတရားမျှတမှုရဲ့အခြေခံစဉ်းစားချက်တစ်ခုဖြစ်တယ်။ဒါအပြင်တရားမျှတမှုရဲ့သဘောတဘာဝကကျယ်ပြန့်တဲ့အတွက်ကြောင့်သူ့ကိုအသုံးချတဲ့နေရာကိုလိုက်ပြီးအသေးစိတ်အသေးပဲပြောင်းလဲတယ်။ဥပမာကောင်းမွန်တဲ့တရားစီရင်ရေးစနစ်မှာကျိုးကျောင်းဆွေလျော်တဲ့စီရင်တုံးဖြတ်ထုံးတွေ၊စီကံကျင့်ဝတ်တွေ၊နှိဥပဒေတွေမူပေါင်းတွေရှိပါတယ်။တရားမျှတတဲ့ဥပဒေစနစ်လို့ပြောလိုက်ရင်လူတိုင်းက due process of law ကိုခံစားခွင့်ရှိတဲ့စနစ်ဖြစ်ရမယ်။ဒ
due process of law ဆိုတာလူတယောက်ရဲ့ဘဝလွတ်လပ်ခွင့်နဲ့ပြည်စည်းဥစားပိုင်ဆိုင်မှုကိုတရားဥပဒေနဲ့မညီညွတ်ပဲဒါမှမဟုတ်ရင်နိုင်ငံသားတွေကိုပေးရမယ့်ဥပဒေကာကွယ်ကိုထဲမတွက်ဖက်နဲ့ဘသူကမှယူဆောင်သိမ်းပိုက်ခွင့်မရှိပါဘူးတကယ်လို့များလူတရားကတရားခွင်ကိုရောက်ရှိခဲ့မယ်ဆိုရင်လည်းတရားဥပဒေရဲ့အကာအကွယ်ကိုတန်းတူရပိုင်ခွင့်ရှိကိုရှိရမယ်။ကာယကံရှင်ရဲ့အမှုတော်အမှုလာနဲ့ပတ်သက်လို့ကာယကံရှင်ကိုအသိပေးရမယ်။ရှေ့နေရှေ့ရကိုစိတ်တိုင်းညခေါ်ပိုင်ခွင့်ရှိရမယ်။ငွေကြေးမတက်နိုင်ရင်အစိုးရကဥပဒေအထောက်အကူပြုအဖွဲ့နဲ့ချိတ်ဆက်ပေးရမယ်။စီရင်ချက်မချမချင်းအပြစ်ကင်းသေးတယ်လို့မှတ်ယူပြီးတန်တရားရဲ့အကျိုးကိုခံစားခွင့်ရှိရမယ်စသဖြင့်ပေါ့နော်။ Social Justice လူမှုရေးစနစ်တရားမျှတမှုမှာဆိုရင်တော့ပညာရေးကျန်းမာရေးဘဝလုံခြုံမှုစတဲ့အခွင့်အလန်းတွေနဲ့ထူးအခွင့်အရေးတွေကိုလူလူအကြမ်းများတတဖြစ်အောင်အကောင့်ထဲပေါ်နိုင်လောက်တဲ့စနစ်မျိုးကိုခေါ်ပါတယ်။ဥပမာငကိုချို့တဲ့မိသားစုတွေမတန်ဆွမ်းသူတွေကိုလောက်ကင်နိုင်တဲ့စွမ်းရည်အရာမှာအခြားပြည်သူတွေနဲ့ဒန်းတူဖြစ်လာတဲ့အချိန်အတိုင်းတာတစ်ခုအတိအထူးအခွင့်အရေးပေးတာမျိုးပေါ့နော်။လူတဦးချင်းအနေနဲ့ခြုံပြောရလို့ရှိရင်တရားမျှတမှုဆိုတာခြေအနေနဲ့အချိန်အခါကိုလိုက်ပြီးမျက်များတတဆုံးဖြတ်ပြမှုနိုင်စွမ်းလို့ဆိုကြပါတယ်။မျက်များတတဆုံးဖြတ်ပြမှုနိုင်စွမ်းဆိုတဲ့အရေးချင်းကိုရဖို့ကအင်မတန်ခက်ခဲပါတယ်။ကျမတို့ကဒီအရေးချင်းကိုပိုင်ဆိုင်မှုအတွက်လေ့လာမှုတွေအများကြီးပြုလုပ်ရပါမယ်။တန်ဖိုးရှိရစပေတွေမှတ်တမ်းရုပ်ရှင်တွေထဲကနေလေ့လာမှုတွေဒေတာအတီးဒီလူမှုပတ်ဝန်းကျင်အမျိုးမျိုးကနေကြည်ကြဲပြန့်ပြန့်လေ့လာကောက်ချက်ချမှုအစရှိတဲ့လေ့လာမှုတွေကိုပြုလုပ်ရပါမယ်။တမာတမတ်ကြကြတွေးခေါ်တတ်ရပါမယ်။ကလေးငယ်တွေကိုလည်းတရားမျှတမှုဆိုတာဘာလဲဆိုတာကိုသူတို့ဖတာရှာဖွေလာအောင်အားပေးရပါမယ်။နောက်ပြီးတရားမျှတမှုဆိုတာသူများပေးမှရတာမဟုတ်ပါဘူး။ကိုကိုတိုင်းတိဆောက်ယူရမယ်။ကျမတို့တစ်ချိန်မြင်တွေ့ခြင်းနဲ့မြမလူအဖွဲ့အစည်းရဲ့အနာဂတ်ကကျမတို့မျိုးဆက်အစဉ်အဆက်ရဲ့လက်ထဲမှာရှိတဲ့အတွက်ကြောင့်မို့ကျမတို့တရားမျှတတဲ့လူအဖွဲ့အစည်းတရက်အဖြစ်ကဘာမှဥမော့ပြီးရတည်ခြင်းတလား။စိတ်ခံစားမှုကိုလိုက်ပြီးစန္ဒာဂရိနဲ့ဆုံးဖြတ်တတ်တဲ့လူအဖွဲ့အစည်းမျိုးအနေနဲ့ရတည်မလားဆိုတာကျမတို့နိုင်ငံသားတဦးချင်းစီကတရားမျှတမှုကိုဘလို့အစဉ်အဆက်တိဆောက်သွားမလဲဆိုတဲ့ခံယူချက်အပေါ်မူတည်ပါတယ်။တရားမျှတမှုကိုဘလို့တိဆောက်မလဲဆိုတော့လူတယောက်ချင်းစီကမိမိမိသားစုပတ်ဝန်းကျင်ကနေစပြီးပြည်မှန်တရဆက်ဆံပြည်မှုတက်တဲ့လေအထလေးတွေကနေစတင်တိဆောက်ရမယ်လို့လည်းကျွန်မယုံကြည်မိပါတယ်ရှင်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမခင်ပြူထွေးကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာပြန့်နှံ့ဖြစ်ပွားနေတဲ့ဇီကာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်အရေးပေါ်ရမုံငွေ 1.8 သန်းအတီပြုပေးဖို့အတွက်ဒီသမ္မတဘရက်အိုဘားမားကကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ချင်းထင်းချုပ်ရေးအစီအစဉ်တွေကိုကြကြပြင်းပြတိုးချဲ့လှုပ်ဆောင်နိုင်ရေးနောက်ကာကွယ်ဆေးမြေမြန်ဆန်ဆန်ဆန်သက်ထုတ်လုပ်နိုင်ရေးစတဲ့ကိစ္စရပ်တွေလိုဇီကာဗိုင်းရပ်စ်နေနည်းအတွက်လိုအပ်တဲ့နည်းလမ်းတွေမှာအကူအညီထောက်ပံ့ပေးသွားဖို့ဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အင်မီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2015ဒီဇင်ဘာလကနေ2016ဇန်နဝါရီဖေဖော်ဝါရီလအတွင်းဒီအမေရိကန်ခီးသွွားတွေကြားထဲမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း90ရှိတယ်ဆိုတော့ကိုတက်ခွဲကဆက်သက်မှုတွေကနေအတည်ပြုထားတဲ့အကြောင်းအမေရိကန်ယောဂါကီကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်စည်းဝေးကိုဒီကနေ့နေပြီးတော့မှစတင်ကျင်းပပါတယ်။အသစ်ဖွဲ့စည်းမဲ့အစိုးရတဲ့အတွက်သမ္မတနဲ့ဒုသမ္မတတွေရွေးချယ်တင်မြောက်မဲ့တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုဒီ၈လ၁၉ရက်နေ့မှစတင်မဲ့အကြောင်းပြည်သူ့လွှတ်တော်နာယကမိုင်းဝင်းခိုင်တန်ကဒီကနေ့လွှတ်တော်မှာကြေညာသွားပါတယ်။အဲ့ဒီတရက်ထဲမှာပဲသမ္မတနဲ့ဒုသမ္မတတွေကိုမဲခွဲအတည်ပြုဆုံးဖြတ်မလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။မြောက်ကိုရီးယားရဲ့အန်တုရဲ့လုပ်ရည်ဖြစ်တဲ့တနင်္ဂနွေနေ့ကဒုံးကျည်ဆန်သက်ပြစ်လုံမှုနဲ့ပတ်သက်ဒီနည်းဒီပြီးခဲ့တဲ့လတုန်းကနျူကလ ியர் ဆက်သက်မှုတွေအပေါ်မှာနိုင်ငံတကာကပြစ်တင်ရှုံချမှုတွေရင်ဆိုင်နေရပေမဲ့လို့မြောက်ကိုရီးယားကောင်ဆောင်ကင်ချုံရင်အတွက်တော့ပြည်တွင်းပြည်ပမှာပါဒီနေ့တဖုံအသာချက်ရှိစေခဲ့ပါတယ်။ဒီနည်းလေးကဒုံးကျည်ပြစ်လုံမှုဟာအချိန်ဟုန်နဲ့တိုးတက်လာတဲ့နိုင်ငံရဲ့နှီးပြင်းပါပိုင်းဆိုင်ရာအောင်မြင်မှုချီဖြစ်ပြီးတော့နိုင်ငံသားတွေအတွက်အကူအညီစရာဖြစ်တဲ့နိုင်ငံပိုင်သတင်းဌာနမှဖော်ပြခဲ့တာပါရှင်။ဆီးရီးယားတူရကီနဲ့ဆက်ကနေတူရကီနိုင်ငံတဲကိုရောက်လာတဲ့ဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွာမရှိတော့ဘူးလို့တူရကီနိုင်ငံကတော့ပြောဆိုလိုက်ပါတယ်။
တည်င်းအတင်ချက်ကိုမှခင်ပြထွေးကတင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဘီလ်ဘဘာဖြစ်ပါတယ် View American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.